Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါ။ IS အဆုံးရောက်ပြီးဝင်ငွေမရအောင်တားဆီးမဲ့အစီအစဉ်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်လိုက်ပါတယ်။မြန်မာနိုင်ငံကို2015ခုနှစ်ရဲ့ထူးခြားထင်ရှားနိုင်ငံအဖြစ် The Economist Magazine ကသတ်မှတ်လိုက်ပါတယ်။တရုတ်မှာမီဂိုမျိုးအန်ဒရယ်တိတ်ကြီးနေလို့အနီရောင်ဆင်သတိပေးချက်ဒုတိယအကြိမ်ထပ်ထုတ်ထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီခုညပိုင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့လူအရင်းမြစ်ဖွံ့ဖြိုးတိုးတက်ဖို့တိုက်ခိုက်ရှိတဲ့အလုပ်ကိုင်းနဲ့အခွင့်အလမ်းတွေကိုအာဏာပိုင်တွေဘက်ကဖန်တီးပေးဖို့ကုလသမဂ္ဂလူဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားချက်နဲ့အတူရှမ်းပြည်မြောက်ပိုင်းကနယ်မြေအေဂျင်ရေးဘယ်လိုရှိသလဲဆိုတာမှာတော့
ဒီဇင်ဘာလ16ရက်မှကျောင်းမင်းမျိုးနဲ့ညောင်ပါလာကြည့်ရအနည်းမှာပြန်ဖြစ်တယ်ခင်ဗျာကျောင်းမင်းမျိုးနဲ့တကယ် RCSS ဘက်ကဓမ္မဝိဒ္ဓတာမှာတော်တော်ကြင်နာနေတော့ပိုင်းပါတ
ယ်တအောင်ဘလောင်အဖွဲ့ပြန်ကြားရေးအရာရှိတိုက်ကြောဖြစ်ပါတယ်အပြည့်စုံကိုနိုင်ငံတကာသတင်းတွေပြပြချင်းထုတ်လွှင့်ပေးသွားပါမယ်ရှင်မြမငွေစည်းကြဆင်းမှုနဲ့ပြည်တွင်းကုန်စည်နှုန်းတွေအကြောင်းကိုလည်းနောက်ပိုင်းမှာတင်ပြပေးသွားမှာပါဒုတိယပိုင်းအစီအစဉ်တိုင်းငယ်မှာတော့ခရစ်စမတ်ဒေးသတင်းလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကကြေညာပေးပါအောင်မယ်ရှင
် IS သူကြောက်ဖွဲ့လက်ထဲငွေရောက်မသွားအောင်ဟန့်တားမဲ့စုမဲ့ချက်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကကြာတာပရိနိမှာချမှတ်လိုက်ပါတယ်အဲဂိုင်ရာအဖွဲ့ကိုချေမုန်းစင်ကရခဲ့တဲ့အတွေ့အကြုံတွေအတိုင်းဒီကနေ့ IS နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုအောင်မြင်တိုက်ခိုက်ဖို့မှာအကြမ်းဖက်သမားတွေလက်ထဲငွေတွေရောက်မသွားအောင်ဟန့်ထားတဲ့နီလန်းတွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့လိုပါတယ်လို့အမေရိကန်ဗန်နာရေးဝန်ကြီး Jacob Blue ကပြောပါတယ် IS စစ်သွေးကြော်တွေဟာမှောင်ခိုစည်းကွက်တွေမှာရေနံရောင်းပြီးရလာတဲ့ငွေတွေနဲ့ကဘာတဝမ်းချင်းချောက်နေတာပါဒါအပြင်အမြန်ဆုံးများလာတဲ့အမှုပညာလက်ရာပစ္စည်းတွေကိုခိုးယူရောင်းချတာငွေကြေးကောင်းမှုဖြတ်တာတွေနဲ့လူတွေကိုပြန်ပေးဆွဲငွေညှစ်တာတွေကနေတစ်ဆင့်လဲဝင်ငွေရနေတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ငွေကြေးခေါ်ဟာချမှုနဲ့ကျန်းဖက်သမားတွေလက်ထဲငွေရနေတဲ့အခြေအနေတွေကိုတိုက်ဖြတ်သွားရမယ်လို့မစ္စတာလူးကပြောပါတယ်။ဒါကိုအချိန်မြင့်လုပ်ဖို့အတွက်အခုလူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုချမှတ်တာပါ။အားရစစ်သေးကြွားတွေဟာဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာနေမြေအများပြားကိုသိမ်းပိုက်ထားပြီးလေပြားနိုင်ငံမှာလည်းသူတို့အဓိကခြေကုပ်ယူထားတဲ့နေရာတွေကိုတိုးချဲ့ဖို့ကြိုးစားနေပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ကြီးညာထားခြင်းမရှိဘဲနဲ့တွားရောက်ခဲ့ပါတယ်။တောင်အာရှဒေသကအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာအဲ့ဒီကိုတောက်ကြနေကတွားရောက်ခဲ့တာဖြစ်ပါတယ်။အထူးသဖြင့် IS Islamic စစ်သွေးကြွတွေရှိနေတဲ့အာဖဂန်နစ္စတန်အရှေ့ဘက်ခြမ်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပါတယ်။အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့လေလာတွေ့ရှိမှုအသစ်တစ်ခုအရအာဖဂန်နိုင်ငံမြို့တော်ကဘူးမှာထင်ရှားတဲ့တိုက်ခိုက်မှုကြီးတွေဖြစ်တာဟာမနစ်ကဒီလိုအချိန်နဲ့နိုင်ရှင်ရင်28ရာခိုင်နှုန်းပိုများလာတယ်လို့ဆိုပါတယ်။ကျန်းဖတ်တိုက်ခိုက်မှုတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 ကိုအာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်အချိန်အတော်ကြာအထိဆက်လက်ထားရှိသွားဖို့သမ္မတဥဘာမကလည်းဆုံးဖြတ်ခဲ့ပါတယ်။မစ္စတာကာတာဟာအာဖဂန်နစ္စတန်နိုင်ငံမှာရှိနေစဉ်အတွင်းအမေရိကန်စစ်တပ်ရဲ့တပ်မှုတွေနဲ့တပ်ဖွဲ့ဝင်တွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံရေးတင်ကူပြောင်းမှုဆိုင်ရာဆွေပြည့်ချက်တရဖို့တရားချိန်ဆွေးနွေးပွဲတွေကိုတောက်ကြနေကြရင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလုပ်ဖို့ရှိပြီးကမ္ဘာ့အရာကြီးနိုင်ငံတွေကကိုယ်စားလှယ်တွေတက်ရောက်ပါမယ်။ဆီးရီးယားဆွေးနွေးတဲ့တိုက်ခန်းတွေကြားကုလသမဂ္ဂကဂျာဝင်ဆက်ဆက်ပြီးတဲ့ဆွေးနွေးပွဲတွေမစခင်သတင်းပတ်အတော်ကြာမှာဒီကနေ့လုပ်မဲ့အခုဆွေးနွေးပွဲကိုကျင်းပမှာပါ။အခုဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့နိုင်ငံတွေထဲမှာဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအရင်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာတက်ခဲ့တဲ့နိုင်ငံတွေပါလိမ့်မယ်လို့အမေရိကန်နိုင်ငံကြေးဌာနကပြောပါတယ်။အဲ့ဒီအထက်မှာဆီးရီးယားသမ္မတဘာရှားရဲ့အာဆတ်ရဲ့မဟာမိတ်တွေဖြစ်တဲ့ရုရှားနဲ့အီရန်နိုင်ငံတွေပါဝင်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကထောက်ခံအတည်ပြုပေးနိုင်မဲ့စိုးပွဲချက်တရက်ကိုတင်သွင်းဖို့လေဆီးရီးယားကိုထောက်ကူပြုရေးနိုင်ငံတကာအဖွဲ့ ISSG လို့ဆိုတဲ့အုပ်စုကမျှော်လင့်ထားပါတယ်။ဒီစိုးပွဲချက်ထဲမှာနိုင်ငံရေးအသွင်ကူးပြောင်းမှုဆိုင်ရာအစီအစဉ်တရက်နဲ့အပြစ်ခတ်ရစေးရေးအဆိုပြုချက်တရက်တွေကိုထောက်ခံတင်ပြဖို့ရှိပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့မှာမကြာသေးခင်ကဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုအတွင်းအသက်သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့သမ္မတဘရက်အိုဘားမားဒီကနေ့အကြီးအကဲတွေ့ဆုံမှုရှိပါတယ်။တနက်နဲ့ဝင်ပစ်ခဲ့တဲ့ဇနီးမောင်နှံအုပ်အတွက်တနက်ဝယ်ပေးခဲ့တဲ့သူတို့ရဲ့အိမ်နေချင်းတငယ်ချင်းအပေါ်အကြမ်းဖက်သမားတွေကိုအားပေးကူညီမှုနဲ့တရားဝင်စွဲချက်တင်ပြီးနောက်တစ်ရက်မှာသမ္မတအိုဘားမားအဲ့ဒီကိုသွားတာလည်းဖြစ်ပါတယ်။ဒီပစ်ခတ်မှုမှာလူ14ယောက်တည်ဆုံပြီးတော့22ယောက်ဒဏ်ရာရပါတယ်။အန်ရီကေမာကတ်စ်ကိုဖန်ထားပြီးကလေးကဆိုရင်ပထမဆုံးအကြိမ်အဖြစ်ကြာတာပရီနေကတရားရုံးတင်တာပါ သူ့ရဲ့အိန္ဒိယတငယ်ချင်းဖြစ်သူဆိုင်ယက်ရစ်ဝမ်ဖရုခ်နဲ့အတူအကြမ်းဖက်တိုက်ခိုက်ဖို့အစီအစဉ်တစ်ခုအတွက်လွန်ခဲ့တဲ့3နှစ်မှာတနတ်တွေကိုတရားဝင်ဝယ်ယူခဲ့ပေမဲ့တိုက်ခိုက်တဲ့အထိတော့အဲ့ဒီအချိန်ကမဖြစ်ခဲ့ဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒီလအစောပိုင်းကတိုက်ခိုက်မှုမှာမာကတ်စ်နဲ့ပတ်သက်လာဆိုတာလောလောဆယ်မပြောနိုင်ပေမဲ့ဖရုခ်နဲ့သူ့ရဲ့ဇနီးတက်စထရီမလစ်တို့မှာအခုလိုတိုက်ခိုက်ဖို့အကြံစီရှိတယ်ဆိုတာအာဏာပိုင်တွေကိုအတိပေးဖို့ပြက်ကွက်ခဲ့တယ်လို့အစိုးရရှင်းတွေကပြောပါတယ်။ဖရုခ်တို့ဇနီးမောင်နဲ့ဟာတနတ်နဲ့ဝင်ပစ်ပြီးတဲ့နောက်ရဲကလိုက်ဖမ်းတော့မှအပြန်အလှန်ပြစ်ခတ်ပြီးတော့တည်ဆုံးခဲ့ပါတယ်။ဆွေးကြတဲ့အားလုံးအတွက်အပြစ်ရှိတယ်ဆိုရင်တော့မာကတ်စ်ဟာထောင်ဒဏ်35နှစ်အထိကြာခံရနိုင်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြညာပဲတရင်တွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။2025ခုနှစ်အတွက်ထူးခြားတင်ရှားနိုင်ငံအဖြစ်မြန်မာနိုင်ငံကို The Economist Magazine ကယူချက်လိုက်ပါတယ်။ကမ္ဘာထိပ်တန်းသတင်းတွေထဲမှာမကြာခဏပါလိရှိတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကမှမြန်မာနိုင်ငံကိုရွေးချယ်တာပါ။ကမ္ဘာကြီးကိုပုံမှန်ကောင်းမွန်တဲ့နေရာတစ်ခုဖြစ်စေခဲ့တဲ့နိုင်ငံတစ်နိုင်ငံကိုအသိအမှတ်ပြုကြပါတယ်လို့ The Economist Magazine မှာဒီဇင်ဘာလ19ရက်နေ့စွန်းနဲ့ဖော်ပြထားပါတယ်။လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအာဏာရှင်အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါက်အောင်ဆန်းစုကြည်ရဲ့ပုံတွေကိုတော့မှစာနယ်ဇင်းတွေထဲမှာဖော်ပြခွင့်မရှိခဲ့ပါဘူးလို့ The Economist ကရေးပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတော့ဒေါက်အောင်ဆန်းစုကြည်ရဲ့ပါတီဟာယူကောက်ပွဲတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တာကိုဖော်ပြထားပါတယ်။အထူးအခွင့်အရေးကြီးတွေရထားတဲ့စစ်တပ်ကလည်းအာဏာကိုခွဲဝေပေးဖို့အစဉ်နဲ့ရှိနေပုံရတယ်လို့ The Economist ကဆိုပါတယ်။စိုးရွားတဲ့အခြေအနေမျိုးရောက်သွားနိုင်စေရှိပြီးရိုဟင်ဂျာတွေနဲ့လူနည်းစုတွေကိုစိုးစိုးရွားရွားပြုမှုဆက်ဆံတာတွေကတော့ရှိနေတော့မယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီနဲ့အလားတူပုံစံတစ်ခုစီအသွင်ကူးပြောင်းသွားတာကတော့ဘယ်သူမှမစိုးတွေးထင်နိုင်တာထက်ပိုမြန်နေတာကြောင့်မြန်မာနိုင်ငံဟာဒီအသိအမှတ်ပြုမှုကိုရောက်သွားပါတယ်လို့ The Economist Magazine ကရေးထားပါတယ်။
တရုတ်နိုင်ငံပေကျင်းမြို့တော်မှာအန္တရာယ်ကြီးတဲ့မိခိုးမြူမုံတွေဝင်လာနေတာကြောင့်တရုတ်အာဏာပိုင်တွေကဒုတိယအခြေမြောက်လေးတုညဉ့်ညံမှုဆိုင်ရာအနီးရောင်အဆင့်အတိသတိပေးချက်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။မိခိုးမြူမုံတွေဟာတရုတ်မြောက်ပိုင်းဒေသအတော်များများမှာစနေနေ့ကနေနောက်သတင်းပတ်အင်္ဂါနေ့အထိဆက်ရှိနေမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။လေးတုညဉ့်ညံမှုဟာဘေးကင်းတဲ့အဆင့်ထက်အဆ20ကျော်ဒီပုံများမယ်လို့လည်းသတိပေးထားပါတယ်။အနီးအောင်အဆင့်သတိပေးချက်အရကျောင်းနေတဲ့ဆိုင်ရုံတချို့ကိုပိတ်ထားပြီးပုဂ္ဂလိကပိုင်ကထောက်ကမောင်းလို့မမောင်းရပါဘူး။ပြပဆောက်လို့ရလုပ်ငန်းအားလုံးကိုလည်းရထားမှာဖြစ်ပါတယ်။ဘေကျင်းမြို့တော်သူမြို့တော်သားတွေကြားမှာတော့လက်ရှိမိခိုးမြူအခြေအနေကိုအတော်လေးစိုးရိမ်နေကြပါတယ်။စိုးရွားလာနေတဲ့လေတုညဉ့်ညံမှုပြဿနာကိုထိန်းချုပ်နိုင်စွမ်းမရှိတဲ့အပေါ်လူလူကဝေဖန်ပြောဆိုတာတွေကိုတုံ့ပြန်တဲ့အနေနဲ့ပထမဆုံးအကြိမ်အနီးအောင်အဆင့်သတိပေးချက်ကိုတာဝန်ရှိသူတွေကဒီလအစောပိုင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေတဲ့ကြောက်မီးသွေးတုံတားအပိစက်ရုံတွေကြောင့်ကမ္ဘာမှာဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနိုင်ငံတစ်ခုဖြစ်လာနေတာပါ။ဖလောင်ရင်ဓာတ်ငွေထုတ်လွှတ်တာကိုရှော့ချဖို့တရုတ်စိုးရွားကအခိုင်အမာပြောထားပြီးမကြာသေးခင်ကပြည်သက်နိုင်ငံပါရီမြို့တော်မှာရခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကိုလည်းအပြည့်အဝထောက်ခံထားပါတယ်ခင်ဗျာ
။အာဂရီလိုက်စားရနယ်ဆိုင်နဲ့စုံစမ်းစစ်ဆေးတာတွေကိုခံနေရတယ်လို့ကောလာဟလတွေထွက်နေပြီးလူမြင်ကွင်းကပျောက်နေတဲ့တရုတ်နိုင်ငံကထိတ်တန့်စီးပွားရေးလုပ်ငန်းရှင်တူဟာသူ့ကုမ္ပဏီရဲ့အဆိုအရအမေရိကန်ပြည်တော်စုမှာရောက်နေပါတယ်။ကောက်ကွန်ချန်းဟာအခုလောလောဆယ်မှာအလုပ်ကိစ္စတွေနဲ့နယူးယောက်မြို့မှာရောက်နေပြီးနောက်ပိုင်းမှာသူဟာကနေဒါနဲ့ဘာဟာမားစ်ကျွန်းကိုသွားမယ်လို့သူ့ရဲ့ Fosun Group ကုမ္ပဏီကတရုတ်လူမှုကွန်ရက်ဆမ်မနာတွေကတစ်ဆင့်တောက်ကြနေမှာဒီကနေ့ပြောထားတာပါသူတို့ဟာစီးပွားရေးလုပ်ငန်းရှိဘီလီယံနာတထေးကြီးနဲ့ပြီးခဲ့တဲ့သတင်းဘက်ကခေတ္တအဆက်အသွယ်ပြတ်တောက်သွားတယ်လို့ Fosun ကုမ္ပဏီတာဝန်ရှိသူတွေကပြောတာကြောင့်သူဟာတရုတ်အစိုးရရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေရဲ့ပြစ်မှတ်ထားတာခံရတယ်လို့ရင်းနှီးမြှုပ်နှံသူတွေကစိုးရိမ်လာနေတာပါကုမ္ပဏီတာဝန်ရှိသူတွေကလည်းကုမ္ပဏီရဲ့အစုရှယ်ယာတွေရောင်းတာကိုခေတ္တရပ်ထားလိုက်ပါတယ်။ဒါပေမဲ့ကောင်းဟာအာဂရီလိုက်စားမှုတက်ဖြည့်ရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေကိုအကူအညီပေးနေတာဖြစ်တယ်လို့နောက်ပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေဟာအဲ့ဒီလိုစုံစမ်းစစ်ဆေးတာတွေလုပ်နေချိန်တွင်မထင်ရင်မထင်သလိုဖမ်းဆီးထိန်းသိမ်းပြီးတော့မကြာခဏဆိုသလိုပဲဆွဲချက်တွေတင်လဲရှိတာကြောင့်ကုမ္ပဏီရဲ့ကြီးညာချက်ကရင်းနှီးမြှုပ်နှံသူတွေစိုးရိမ်စိတ်ရော့ကြအောင်မလုပ်နိုင်ခဲ့ပါဘူး။
အမေရိကန်ပြည်တော်စုနဲ့ကျူဘာနိုင်ငံကြားစီးပွားဖြစ်လေကြောင်းလိုင်းတွေကလေရင်တွေပြန်တန်းတာကိုပုံမှန်ပြန်လုပ်မဲ့သမိုင်းဝင်သဘောတူညီချက်တရရရဲ့အသေးစိတ်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေအပြီးသက်ပြင်ဆင်နေကြပါတယ်။ဒီလိုလေရင်အသွားအလာတွေကိုပိတ်ပင်ထားတာဟာ90ကျော်ရှိပြီဖြစ်ပါတယ်။နိုင်ငံကြားတနမန်ဆက်ဆံရေးပြန်ထူထောင်အပြီးတစ်နှစ်ကြာမှအခုသဘောတူညီချက်ကိစ္စကိုတာဝန်ရှိသူတွေကကြာသပတေးနေ့မှာကြေညာခဲ့တာပါ။ နိုင်ငံကြားစီးပွားဖြစ်လေကြောင်းလိုင်းတွေရဲ့လေယာဉ်ပြန်တန်းတာကချက်ချင်းဖြစ်လာအောင်မှမဟုတ်သေးပေမဲ့လည်းနှစ်ဖက်စလုံးကလူလူကြားထဲမှာတော့ဒီကိစ္စကိုကြိုးစားမျှော်လင့်နေကြပါတယ်။ American Airlines, Delta, United နဲ့ JetBlue တို့အပါအဝင် American အဓိကလေကြောင်းလိုင်းအများပြားဟာကြီးပွားနိုင်ငံကိုသူတို့လေယာဉ်တွေပုံမှန်ပြန်တန်းဖို့စိတ်ဝင်စားတယ်ဆိုတာပြောထားကြပါတယ်။ကမ္ဘာလက်ခရီးသည်တွေလိုက်ပါတဲ့လေယာဉ်တွေပြန်တန်းတာကိုပိတ်ထားတော့ဖြစ်ပေမဲ့လည်းအခုသဘောတူညီချက်အတွက်ကြောင့်ပညာရေးနဲ့ဆိုင်တဲ့ခရီးစဉ်တွေလိုမျိုးကြီးပွားနိုင်ငံကိုခွင့်ပြုချက်နဲ့ခီးသွားကြတာတွေပူတိုးလာမယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။အမေရိကန်နဲ့ကျူဘာအကြားခိုင်မာတဲ့ရပ်ဖက်လေကြောင်းဆက်သွယ်ရေးဟာနိုင်ငံသားဆက်ဆံရေးပုံမှန်ပြန်လုပ်ဖို့သမ္မတအိုဘားမားလှုပ်ဆောင်ချက်ရဲ့အဓိကအခန်းကဏ္ဍတစ်ခုဖြစ်တယ်လို့နိုင်ငံသားဌာနကပြောပါတယ်ခင်ဗျာ
။တဘာဝပတ်ဝန်းကျင်ညဉ့်ညောင်းလုံမှုအတွက်နိုင်ငံတကာရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့တော်ဝင် Dutch Shell ကုမ္ပဏီကိုနိုင်ဂျီးရီးယားလေသမားတွေတရားစွဲနိုင်တယ်လို့ Netherlands အယူခံတရားဝန်တစ်ခုကဆုံးဖြတ်လိုက်ပါတယ်။ Shell ကုမ္ပဏီရဲ့လက်ခွဲကုမ္ပဏီပိုင်ရေနံပိုက်လိုင်းတွေကနေရေနံယိုစိမ့်ထွက်ပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းခဲ့တယ်လို့နိုင်ဂျီးရီးယားလေသမားတွေကပြောတာပါ။ The Hague မြို့အခြေစိုက်တရားရုံးကဒီကနေ့မှပဲအဲ့ဒီလိုဆုံးဖြတ်တာပါ။ဒီဆုံးဖြတ်ချက်ဟာပထမဆုံးချမှတ်တဲ့ဆုံးဖြတ်ချက်အမျိုးအစားဖြစ်ပါတယ်။ကမ္ဘာတဝန်းကလက်ခွဲကုမ္ပဏီတွေပစ္စလက်ခတ်လုပ်တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်တရားစွဲခံနေရတဲ့ Netherlands အခြေစိုက်တခြားကုမ္ပဏီတွေအတွက်အခုဆုံးဖြတ်ချက်ကစံပြနမူနာတစ်ခုဖြစ်သွားနိုင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ရေနံထွက်ဒေသဖြစ်တဲ့နိုင်ဂျာမြဝမ်းကရွာ၄ရွာမှာယူစိမ့်ထွက်ထားတဲ့ရေနံတွေကို Shell ကုမ္ပဏီကတာဝန်ယူဖြည့်ရှင်းပေးတင်တယ်ဆိုပြီးကမ္ဘာမြေကြီးတငယ်ချင်းများတဘာဝပတ်ဝန်းကျင်ရေးရာအဖွဲ့ Netherlands အဖွဲ့ခွဲရဲ့အကူအညီနဲ့နိုင်ဂျီးရီးယားရွာသား၄ဦးကတောင်းဆိုတာပါ။ကွယ်လွန်မှုခရီးရန်ဒီလာယဉ်ကြီးမာသာထရီဇာနဲ့ဆက်ဆက်တဲ့ဒုတိယမြောက်ထူးခြားစမ်းချက်ဖြစ်ရတဲ့ခုကိုပိုယမ်မင်းကြီး Francis ကအတိအမှတ်ပြုလိုက်ပြီးလို့ Vatican နန်းတော်ကပြောပါတယ်။ဒါကြောင့်မာသာထရီဇာကိုသူတော်စင်ဖြစ်ဂုဏ်ပြုချီးမြှောက်ဖို့လမ်းပွင့်သွားပါပြီ။မာသာထရီဇာကဘုရားသခင်ထံမှဆုတောင်းပေးတာတခုကနေထူးခြားစမ်းကြယ်တဲ့ဖြစ်ရဖြစ်ခဲ့တယ်ဆိုတာကိုဖော်ပြထားတဲ့ကြေညာချက်တခုကိုပုံရမ်းမင်းကအတည်ပြုလိုက်တာဖြစ်တယ်လို့ Vatican နန်းတော်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ကြေညာချက်ထဲမှာဖော်ပြထားတဲ့ထူးခြားစမ်းကြယ်တဲ့ဖြစ်ရဆိုတာကတော့အုံနောက်ထဲမှာအတဘူထွက်ပြီးယောဂခံစားနေရတဲ့ဘရာဇီးအမျိုးသားတူဦးရဲ့ဇနီးဖြစ်သူကနေမာသာထရီဇာကဘုရားသခင်ထံမှတိုက်ရိုက်ဆုတောင်းပေးပါလို့ပန်ကြားခဲ့ပြီးတဲ့နောက်အဲ့ဒီအမျိုးသားရဲ့ယောဂဝေဒနာပျောက်ကင်းသွားတယ်လို့ဆိုကြပါတယ်ခင်ဗျာ။
2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုကစပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးရှမ်းပြည်မြောက်ပိုင်းဘက်ကိုကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLD အဖွဲ့တို့သတင်းတစ်ပတ်လောက်ကြာအောင်တိုက်ပွဲညင်သက်နေရကနေပြီးတော့မနေ့တုန်းကတော့ကြောက်မဲမြို့နယ်အတွင်းမှာတကြော့ပြန်တိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲအချိန်လျှော့ချဖို့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့တွေကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုတိုက်ပွဲပြန်ဖြစ်လာခဲ့တာပါ။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ညောင်ပန်လှကျေးရွာနီးမှာမလေးကမနဲ့ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်မလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတိုက်ကျော်ကအခုလိုပြောပါတယ
်ဒီဇင်ဘာလ18ရက်အမကြောက်မဲမြို့နယ်ညောင်ပန်လှကျေးရွာနီးမှာပြန်ဖြစ်တယ်ခင်ဗျာကြောက်မဲမြို့နယ်တက္ကသိုလ် RCSF ဖွဲ့ကတမန်ဝီဒီတပ်မတော်ဖွဲ့ပြည်နာနဲ့နောက်ပိုင်းမှာလို့ကွေရလာနောက်ထပ်ရန်နေရာကြောက်မဲဒီတပ်မှာအခြေချထားတယ်
နောက်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအတည်ပြုခဲ့တယ်လို့ဒီလိုဖြစ်တဲ့တိုက်ပွဲဟာ DNL ကနေစတင်တိုက်ခိုက်လာတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်တိုက်ပွဲဖြစ်တာမှားပါတယ်ခင်ဗျာနေရာဖြစ်ပါတယ်ဖြစ်ပြတဲ့အကြောင်းအရာက DNL ကကျွန်တော်တို့တပ်တွေကိုလာတိုက်တာပဲဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကိုခိုင်နန်းခမ်းဒေသဟာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းပွားဖွဲ့ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သားတွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကအဲ့ဒီဒေသတွေမှာ2009ကတည်းကအခြေချလာခဲ့တာဖြစ်ပြီးပျောက်ကြားစနစ်နဲ့လှုပ်ရှားခဲ့တဲ့ဒေသလို့ပြောဆိုမှုတွေရှိနေတယ်လို့ DNL တောင်ပလောင်အနေနဲ့ကတော့မြန်မာစုရနဲ့ RCSS တို့ပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီနယ်မြေထဲကိုကျူးကျော်ဝင်ရောက်လာတယ်လို့လည်းအပြန်အလှန်ပြောဆိုနေကြပါတယ်။နှစ်ဖက်တပ်ဖွဲ့ကြားဖြစ်ပွားတဲ့စစ်ရေးတင်းမှမှုတွေကြောင့်နန်းခမ်းမြို့နယ်ဟူပိုင်ကျေးရွာဒေသခံ260ခန့်ဟာမိုင်းဝီကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတယ်လို့တိုက်ပွဲကာလအတွင်းဒေသခံကျေးရွာသား20ကျော်ဟာလည်းလက်နက်ကင်ဖွဲ့တွေကနေဖမ်းဆီးခံစားရပါတယ်။ဒီလိုနှစ်ဖွဲ့သက်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲရှင်ရှော့ချနိုင်ဖို့ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွှေစိတ်ဦးဆောင်တဲ့ဖွဲ့တို့ဟာဒီဇင်ဘာလ15ရက်နေ့ထိုင်းနိုင်ငံသွင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ ဒီဆွေးနွေးမှုမှာတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌအနေနဲ့နှစ်ဖက်တိုက်ပွဲလျှော့ချနိုင်မဲ့နည်းလမ်းကိုဆွေးနွေးပြောဆိုခဲ့ကြောင်းအာဇီအဆက်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ
်ဆွေးနွေးတဲ့အကြောင်းအရာတွေလည်းဖြစ်နေအေးနဲ့တိုက်ပွဲဖြစ်တာတွေလည်းပါပါတယ်ကျွန်တော်တို့ဥက္ကဋ္ဌအစည်းအဝေးဆိုတာတော့ဒီလိုကိုတိုက်ပွဲအစီအစဉ်မရှိဘူးတိုက်ပွဲခိုက်ဖို့လည်းကျွန်တော်တို့သွားတာမဟုတ်ပါဘူးကိုယ့်နေရာကိုပြန်လာရဲဖြစ်ပါတယ်ဒီတော့မတိုက်ဘူးဆိုရင်တက်ပွဲမဖြစ်ပါဘူး။ဒါကြောင့်မို့သူတို့မတိုက်အောင်ပြောရပါတဲ့။တက်ပွဲကိုကြောက်အောင်ရှင်းတဲ့တမှုတွေချင်းချင်းကြီးကြီးတော့နေတိုင်းထားနည်းနည်းနီးလာလို့ရှာကြမကောင်းလားဆိုပြီးတော့အဲ့လိုပဲကြံပြီးထားပါတ
ယ်။ UNSC အနေနဲ့လည်းတိုက်ပွဲရှင်ရှော့ချနိုင်ဖို့တောင်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ခေါင်းဆောင်တွေကပြောပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးအတွက်ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTJC ကနေလာမယ့်နိုင်ငံရေးသွေးဆုံဆွေးနွေးမှုမှာကင်ဆယ်ရမယ့်နိုင်ငံရေးမှုပွားကိုအတည်ပြုပြီးဒီဇင်ဘာလ16ရက်နေ့မှာဓမ္မရဦးသိန်းစိန်ကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒီလိုမှုပွားရေးဆွဲတဲ့နေရာမှာတိုင်းနာဖွဲ့တွေအလုံးစုံမပါဝင်သေးသလိုနောင်တက်လာမယ့်ဆွေရသေးလက်ထက်မှာဆွေးနွေးသင့်တယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးရာရှိဘူကြီးတိုင်ကျော်ကပြောပါတယ်။လက်ရှိဆုံးဖြတ်ထားတဲ့နိုင်ငံရေးမှူးပေါင်းတွေကတော့နောင်ဆိုးရအနေနဲ့ပြုတ်လွယ်ပြင်းလွယ်ရှိအောင်နဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုဂျန်တဲ့လက်နက်ကိုင်ဖွဲ့တွေလက်မှတ်ရေးထိုးလိုက်ရင်ပါဝင်နိုင်အောင်လဲချွင်းချက်ထားသဘောတူခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပိုးမြူလာလူမျိုးရေးဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့အခုလိုအတည်ပြုထားတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမှူးပေါင်းကြောင့်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မလာပဲရခိုင်အစိုးရလက်ထက်ကကျင်းပခဲ့တဲ့အမျိုးသားညီလာခံလိုညီလာခံမျိုးရာဖြစ်လာနိုင်ကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲချင်းတွေကိုကိုနိုင်ကိုရင်ပြောပြသွားတာပါ။အခုတခါပြည်ရင်းငွေစည်းအတက်ကြားနဲ့တွင်းကုန်ထုတ်လုပ်ရေးလုပ်ငန်းဘက်ကိုလည်းပြောပြပေးပါဦးမယ်။ရွေးကောက်ပွဲပြီးအမေရိကန်ဒေါ်လာနဲ့လဲလျာမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျစင်းနေတဲ့အတွက်ပြပကုန်ပစ္စည်းတင်သွင်းနေတဲ့လုပ်ငန်းရှင်တွေအခက်ကြုံနေရသလိုစားသုံးသူတွေအတွက်ဈေးနှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။မြန်မာနိုင်ငံမှာဒေါ်လာလဲလှယ်မှုဈေးနှုန်းမတည်ငြိမ်ပဲဖြစ်နေရတာပြည်တွင်းထုတ်ကုန်စွန့်အင်းစုပေါ်မှာလည်းအများကြီးမူတည်နေတယ်လို့စီးပွားရေးပညာရှင်တွေကထောက်ပြနေကြတာပါ။ဆက်သွယ်မိမြန်ထားတဲ့ကိုညာဝင်းအောင်ကပြောပြထားပါမယ်ရှင်။
မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာရဲ့ပြင်ပဈေးကွက်ပေါက်ဈေးဟာအခုဆိုရင် 1300 ကျပ်ကိုကျော်လာပြီဖြစ်ပါတယ်ဈေးကွက်မှာအခုလိုဒေါ်လာဈေးမြင့်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေရတာဟာနိုင်ငံရေးအခြေအနေတွေပေါ်အများကြီးမူတည်နေတယ်လို့ဗဟိုဘဏ်ရဲ့အကြံပေးပုဂ္ဂိုလ်တဦးလည်းဖြစ်အငင်းစားစီးပွားရေးပါမောက္ခလည်းဖြစ်တဲ့ဦးကျော်မင်းထွန်းကသုံးသပ်ပါတယ
်ဈေးကွက်ပြီးတဲ့နောက်ပိုင်းမှာအခုနှစ်လလောက်ကဘာမှကလီးယားမဖြစ်သေးဘူးနောက်ဆိုအပ်တဲ့ကလည်းဟိုပြင်ဆင်နေတော့ဆိုတော့အခါကြတော့ဒီအခြေအနေကလေဟိုနည်းနည်းတော့မဟုတ်ဘူးပေါ့နော
်ဒေါ်လာဈေးမြင့်ပြီးမြန်မာငွေတန်ဖိုးကျလာတဲ့အတွက်နိုင်ငံသားကနေကုန်ပစ္စည်းတင်သွင်းနေတဲ့သွင်းကုန်သမားတွေအတွက်အခက်အခဲတွေကြုံရတယ်လို့သွင်းကုန်လုပ်ငန်းရှင်တို့ကရှင်းပြပါတယ
်သွင်းကုန်သမားတွေအတွက်ကတော့ဒေါ်လာဈေးမြင့်လာတဲ့အတွက်သူတို့သွင်းတဲ့ပစ္စည်းတွေကဈေးမြင့်လာတဲ့အတွက်ဈေးမြင့်ကြီးရောင်းရတဲ့အခက်အခဲတွေရှိတယ် exporter တွေအတွက်ကကြတော့ဒီလိုဒေါ်လာဈေးတက်လာတဲ့အတွက်သူတို့ပတ်စံပူရတဲ့အတွက်ရိုးတော့ကတော့အကျိုးများရှိတယ်။ဗမာပြည်မှာအခုလိုဒေါ်လာဈေးဖြစ်နေတဲ့အကြောင်းရင်းပေါ့တင်ရင်ရက်ကလည်းပါလဲဆိုတော့ဗမာပြည်ရဲ့ဒီကုန်သွယ်တဲ့ငွေရင်းအဝင်အထွက်တွေပေါ့နော်။အဲ့ဒါတွေကတိတိကျကျမှန်မှန်ကန်မရှိတဲ့ပြဿနာတွေတခုရှိတယ်။ဥပမာဘယ်လိုလဲဆိုတော့ဒီရောင်းတာတို့ဒီဝင်တာတို့မှာငွေကြေးကိုအစိုးရအမှန်တိုင်းမပြဘဲနဲ့လုပ်နေတဲ့ကိစ္စတွေရှိတယ်။အဲ့ဒါတွေကတော့အများကြီးပြင်ရမယ့်ကိစ္စတွေပေါ့နော်။အဲ့လိုပြင်သွားနိုင်တယ်ဆိုလို့ရှိရင်ဒေါ်လာဈေးကိုဒီကနေ့ပြောတဲ့ဗဟိုဘဏ်တို့တက်ဆိုင်ရာတာဝန်ရှိတဲ့လူတွေကပို့ပြီးတော့မှန်းဆလို့ရမယ်
။နိုင်ငံသားကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အစိုးရကတကယ့်ပေါက်ဈေးတက်ဈေးလျှော့ချပြီးတတ်မှတ်ထားတာမျိုးရှိပါတယ်။ဥပမာဒေါ်လာ1000နံပစ္စည်းကိုဒေါ်လာ900လောက်သာတတ်မှတ်ထားတဲ့အတွက်သွင်းကုန်လုပ်ငန်းရှင်တွေဘက်ကနိုင်ငံသားကိုဒေါ်လာ900သာတရားဝင်လွှဲနိုင်ပြီးနောက်ထပ်လိုတဲ့ဒေါ်လာ900ကိုပြင်ပဈေးကွက်ကနေကိုနီးကိုဟန်နဲ့ဝယ်ပို့ရတာကြောင့်ဒေါ်လာဝယ်လို့အားကောင်းပြီးဈေးမြင့်နေတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ရွေးကောက်ပွဲအနိုင်ရတဲ့ NND ပါတီအနေနဲ့စီးပွားရေးကဏ္ဍပြုပြင်ပြောင်းလဲသွားဖို့အချက်6ချက်နဲ့ကြေညာချက်ထုတ်ပြန်ထားတဲ့အထက်မှာဗဟိုဘဏ်ကိုတီးကြလွတ်လပ်စွာလှုပ်ဆောင်သွားဖို့အချက်လည်းပါဝင်ပါတယ်အနာဂတ်ကာလမှာမြန်မာကျပ်ငွေတန်ဖိုးခိုင်မာဖို့ဆိုရင်ပြည်တွင်းထုတ်ကုန်စွမ်းအားကိုမြှင့်တင်ဖို့ကလည်းအရေးကြီးပါတယ်လို့ဦးကျော်မင်းထွန်းကထောက်ပြပါတယ
် NND မဟုတ်ဘယ်ဆိုရလဲငွေကြေးအခြေအနေကောင်းလာဖို့ဆိုတာတန်းကြီးကအဲငွေကြေးကဏ္ဍနဲ့တကယ်ထုတ်လုပ်မှုကဏ္ဍကုန်ကြီးကဏ္ဍပေါ့အဲဒီမှာကျွန်တော်တို့ကထုတ်လုပ်မှုစွမ်းအားတွေထက်လာမယ်ကုန်ကြီးများများထွက်လာမယ် export တွေများများလုပ်လာမယ်ဆိုရင်အလိုတရာဒီဘက်ကငွေကြေးကဏ္ဍကလည်း balance ရှိပြီးတော့လေဒေါ်လာကြီးက 点价了嘛的，点价了就多，一个人嘛，俺们的你干嘛信嘛的？
我基本那一年不得比，明晚那年不好办个，表面表里老多难不？这边苏亚个姑娘被抓不洗大脚，这边当用单位是独立个 ，NLD Party 台办公室的出呢，第三嘛了，苏白侬个，就你那目的是给他追下话的，怎么样？
姑娘，我也不晓得了，那些。အခုလူသားဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီရင်ခံစာဘက်ကိုအလှည့်ပေးပါစေ။လူသားဖွံ့ဖြိုးတိုးတက်မှုဖွံ့ဖြိုးမှုတိုးတက်ရေးမြန်မာအလုပ်သမားတွေအတွက်တိတ်ခါရှိတဲ့အလုပ်ကိုင်းတဲ့အခွင့်အလမ်းတွေကိုအာဏာပိုင်တွေအနေနဲ့ဖန်တီးပေးပြီးပြည်တွင်းပြည်ပလုပ်ငန်းရှင်တွေနဲ့သဘောတူညီချက်တွေရယူဖို့လိုအပ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်တာဝန်ရှိသူကပြောပါရတယ်။2015ခုနှစ်လူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာမှာအခုလိုအကြံပြုရေးသွင်းခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့ VOE သတင်းတောက်မတ်တန်ကီလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ2015ခုနှစ်လူသားဖွံ့ဖြိုးတိုးတက်မှုအတွက်အလုပ်တံမိုးအစီရင်ခံစာအရမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေဖို့ကောင်းမွန်တဲ့အလုပ်အကိုင်အခွင့်အလမ်းတွေဖန်တီးပေးဖို့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေနဲ့သဘောတူညီချက်တွေရေးထိုးဖို့လိုအပ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ဌာနညှိနှိုင်းရေးမှူး Miss Renata Dazalian ကပြောဆိုလိုက်ပါတယ်
Basically, it calls firstly for a new social contract between government, society, and the private sector so that nobody is left behind, especially those who are working outside the formal sector and the informal sector.
ပရမအောင်ဆုံးကတော့ဘယ်အလုပ်သမားမှနောက်ကျကြံခဲ့တာမျိုးမရှိအောင်အစိုးရအလုပ်သမားတွေနဲ့လုပ်ငန်းရှင်တွေကြားလူမှုရေးသဘောတူညီချက်အသစ်တရက်ရေးဆွဲဖို့ပဲဖြစ်ပါတယ်။အထူးသဖြင့်ကတော့ formal sector ပုံစံတကျအလုပ်အကိုင်ခန္ဓာရဲ့ပြင်ပမှာလုပ်ကိုင်နေသူအတွက်လည်းမကြံခဲ့ဖို့တိတ်ခါရှိရှိကောင်းမွန်တဲ့အလုပ်ကိုင်တွေနဲ့ရပ်တည်နိုင်ကြဖို့ပါ။ဒုတိယတစ်ချက်အနေနဲ့ကနိုင်ငံရဲ့ချားတွေမှာပြောင်းရွှေ့လုပ်ကိုင်နေကြတဲ့အလုပ်သမားတွေအတွက်နိုင်ငံတကာကအလုပ်ရှင်တွေအစိုးရတွေနဲ့တကဘာလုံးဆိုင်ရာညှိနှိုင်းသဘောတူညီမှုရယူဖို့ဖြစ်ပါတယ်။ဥပမာပြောရရင်တိတ်မကြသိခင်ကပဲအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကနေကျင်းပခဲ့တဲ့လစာရအိမ်တွင်းအလုပ်သမားများဆိုင်ရာညီလာခံမျိုးကျင်းပပြီးသဘောတူညီချက်ရယူကြဖို့ပါ
။ဒါအပြင်အလုပ်သမားတွေအတွက်လွတ်လပ်မှုတာတူညီများမှုဘေးကင်းလုံခြုံမှုတွေရှိတဲ့လူသားကုန်တိတ်ခါနဲ့ပြည်စုံတဲ့အလုပ်တွေအားပေးမြင့်တင်ပေးတဲ့အစီအစဉ်လဲစီစဉ်ပေးဖို့ဒီနှစ်အတွက်လူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာမှာအကြံပြုထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူသားဖွံ့ဖြိုးမှုအညွှန်းကိန်း HDI တန်ဖိုးက 3.536 ရှိနေပြီးနိုင်ငံပေါင်း188နိုင်ငံမှာအဆင့်148ရှိနေပါတယ်။ဒါအပြင်အာဆီယံဒေသတွေနိုင်ငံတွေနဲ့ရှင်ရင်လဲအောက်ဆုံးအဆင့်မှာရှိနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ HDI တန်ဖိုးကတစ်နှစ်ထက်တစ်နှစ်တိုးတက်မှုတွေရှိနေတာကြောင့် HDI ငင်းကြတဲ့နိုင်ငံစည်းရင်းကနေတိုးတက်နိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ Miss Renata Dazalian ကအခုလိုပြောပါဗျ။
Every year Myanmar takes the lead in this fight. And so Myanmar now finds itself if you look at the table in the development report. As I said there are four categories, right? One is low.Human development index, then there's medium, then there's high, and then there's very high. So Myanmar is still in the low group of human development.
ဟိုက်တိုင်းတော့မြန်မာနိုင်ငံလူသားဖွံ့ဖြိုးမှုအစီအစဉ်ကတုတ်တက်နေပါတယ်ကျမတို့ရဲ့အစီရင်ခံစာထဲမှာလူသားဖွံ့ဖြိုးမှုအညွန်ကိန်း HDI တန်ဖိုးနှိမ့်ကြတဲ့နိုင်ငံအလယ်အလတ်နိုင်ငံ HDI မြင့်တဲ့နိုင်ငံ HDI အလွန်မြင့်တဲ့နိုင်ငံတွေဆိုပြီးအစီရင်တန်းလေးရဲ့ခွဲထားပါတယ်မြန်မာနိုင်ငံကတော့ HDI နှိမ့်ကြတဲ့နိုင်ငံစီးရင်ထဲမှာပဲရှိနေပါသေးတယ်ဒါပေမဲ့အဲ့ဒီနိုင်ငံတွေတဲက၄နိုင်ငံမြောက်ဆိုတော့ HDI အလယ်အလတ်နိုင်ငံစီးရင်ထဲရောက်နိုင်ဖို့လွယ်ပါတယ်ပုံမှန်တုတ်တက်မှုတွေဖြစ်နေမယ်ဆိုရင်တော့လာမယ့်၄-၅နှစ်အတွင်းမှာ HDI နှိမ့်ကြတဲ့နိုင်ငံစီးရင်ကနေအလေလက်စီးရင်ကိုရောက်ရှိနိုင်မှာပါ
ကုလသမဂ္ဂအဖွဲ့ကနေလူသားဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာကို1990ပြည့်နှစ်ခရဲကစတင်ရေးသားခဲ့တာဟာ2015ခုနှစ်မှာတော့25နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်လူသားအရင်းအမြစ်လုံခြုံရေးဥတုရာသီပြောင်းလဲမှုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးစတဲ့လူသားတွေနဲ့သက်ဆိုင်တဲ့ခေါင်းစဉ်တွေနဲ့တစ်နှစ်နဲ့တစ်နှစ်မတူအောင်အစီရင်ခံရေးသားနေတာပါဒီနှစ်မှာတော့လူသားတွေရဲ့အလုပ်အကိုင်းတွေနဲ့ပတ်သက်ပြီးလူသားဖွံ့ဖြိုးတိုးတက်မှုအတွက်အလုပ်တံပိုးဆိုတဲ့အစီရင်ခံစာကိုဒီဇင်ဘာလ14ရက်နေ့မှာအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့ကနေတကဘာလုံးကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
ဒီနေ့ဘာကန်ဒူတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါတယ်
မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးတွေဒီကိစ္စကြောင့်အတော်ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်။ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလား။အခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးဖိတ်ခေါ်ပါည
နေနေ့ညမှာထုတ်လွှင့်ပေးမယ့်ဒါရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ပေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုတော့ခရစ်စမတ်ဒေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ VOA တစ်ချစ်ပြည့်သက်အတွက်ခရစ်စမတ်တိုင်းဆိုတဲ့ဒေးသချင်းကိုနားဆင်နိုင်ကြပါပြီရှင် He asked to drink by a fire and I was pleased to let him stayHe drank there quietly for a while, then he turned and said to me, Your eyes are green, like summer grass. Your lips are red, like a fresh cut rose. Your hair is soft, like an Irish stream. And your voice is filled with sweet beauty.And the last words I heard him say Where I shall return for you, my love On Christmas Day And the night will come but I won't sleep As I watch the stars that lead him I cannot place where he is But still my heart goes with him I'm saving all my Sunday clothes for the day that I'll be leaving. Father knows, my sister knows, and my friends, they're happy for me. And the priest, he says, you should thank God for the blessing of such beauty.The last words I heard him say Where I shall return for you, my love On Christmas Day I shall return for you, my love On Christmas Day သောတာရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်မတ်ဖြစ်ပါစေရှင်။ VOA American တိုင်ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့မက်ဆက်ကြော်လာပြိုင်ပွဲအကြောင်းသိကြရမယ့်အမျိုးသမီးကန္တာအမေရိကန်ခရစ်စမတ်ပြင်ဆင်နေပုံသုတဆုံလေးအမေရိကန်တခွေနဲ့တူသိပ္ပံနဲ့ဤပညာကန္တာမှာတော့
တကားကဘယ်အချိန်နဲ့ဘယ်တောင်းကနေဘလို့နဲ့လာနေလဲဆိုတော့နောက်တကားကကြည့်ပြီးတော့ကားရဲ့အနှင်းအမြန်ကိုဘလို့ရှောင်ရမလဲတော့အစားတခါတည်းတွက်ပြီးတော့မောင်းနေတဲ့လူပဲဖြစ်ရဲ့မောင်းသူမဲ့ရင်ပဲဖြစ်ဖြစ်ဟိုတခါတည်းချင်းသွားမှာ
သိပ္ပံပညာရှင်ဒေါက်တာပရိသာတင်နဲ့ဆက်သွယ်မေးမြန်းထားတဲ့2015ခုနှစ်အတွင်းကစမ်းသစ်တီထွင်မှုတွေကြောင့်နှစ်ချုပ်အစီအစဉ်ကိုလည်းနှာစင်ကြရမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်2015ခုနှစ်မက်ဆက်ကြော်လာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနီဗားဒါးပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာစတင်ပြီးတော့ကျင်းပနေပါပြီ။နောက်ဆုံးပြိုင်ပွဲကတော့ဒီဇင်ဘာ20ရက်နေ့မှာကျင်းပမှာပါ။နိုင်ငံပေါင်း82နိုင်ငံကပါဝင်ရှင်ပြိုင်ကြတဲ့ထဲမှာမြန်မာကိုစားပြုမက်ဆက်ကြော်လာဖြစ်မေဘရနီတော်လည်းပါဝင်ရှင်ပြိုင်နေပါတယ်။ဒီဇင်ဘာလ16ရက်နေ့ကအကြိုပြိုင်ပွဲမှာမြန်မာလှမယ်မေဘရနီတော်ဟာမတော်တဆဖြစ်ရတဲ့ခုကြုံခဲ့ပေမဲ့အကောင်းဆုံးရှင်ပြိုင်သွားနိုင်တဲ့အတွက်သူ့ရဲ့ဇွဲတက်တီကိုချီးကျူးခံခဲ့ရပါတယ်။ဒီလိုအခြေအနေမျိုးကြားကအကောင်းဆုံးဖြစ်အောင်ကြိုးစားခဲ့တဲ့သူ့ရဲ့ပြိုင်ပွဲဝင်အတွေ့အကြုံတွေအကြောင်းမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ Myanmar
recovery
အဲ့တော့ကတော့ဒီဇင်ဘာလ16ရက်ဗုဒ္ဓဘူးနေ့က Las Vegas မှာကျင်းပနေတဲ့2015မေဆက်ကြော်ဝလာပြိုင်ပွဲကြီးရဲ့ preliminary အကြိုပြိုင်ပွဲမှာ evening gown ဝတ်စုံနဲ့မြန်မာမေဆက်ကြော်ဝလာမေဘရနီတော်ကစင်မြင့်ပေါ်မှာလမ်းလျှောက်ဝင်လာတဲ့အချိန်လှေကားတစ်ကိုဆင်းလိုက်ရမှာမတော်တဆခြေချော်ကြခဲ့ပေမဲ့အိမ်တွေမပြတ်ပြန်ထနိုင်ခဲ့လို့အခမ်းအနားမှုကသူတတ္တိကိုချီချူပြောဆိုခဲ့တယ်လို့ပြိတ္တတိထံကလည်းဩဘာလက်ခုတ်တန်တွေထွက်ပေါ်လာတဲ့အတန်တွေပါအခုလိုစင်မြင့်ပေါ်မှာအိန္ဒိယမပြတ်ပြန်ထနိုင်ခဲ့တဲ့မြင်ကွင်းကြောင့်လေသတင်းမီဒီယာတွေမှာသူ့ကိုချီချူရေးသားကြတယ်လို့ Facebook မှာလည်းယုံကြည်မှုအပြည့်အဝရှိတဲ့သူစိတ်ဓာတ်ကိုဝိုင်းပြီးချီချူခဲ့တာတွေ့မြင်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့မေဘရနီတော်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်အဓိကတော့ဒီအဝယ်စားပေါ့နော်အဝိဇ္ဇာနဲ့ညီရပေါ့ခဏနဲ့ပြီးပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝိဇ္ဇာရှည်နေတဲ့အချိန်ခဏအောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်လို့ပြောင်းသွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတယ်ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝိဇ္ဇာရှည်ရင်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါမှတကယ်ချင်းနဲ့တော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုယ်လာပြီးတော့ပေါ့နော်ဟိုချီးရလောက်ကြရပေါ့ congratulation လောက်ကြရရမ်းတော်ရပေါ့ဒီလိုမျိုးရှင်းတာတော့မှမျက်နှာတစ်ချက်မပြတ်ဘဲနဲ့ပေါ့နော်ဟို recovery ပြန်လုပ်နိုင်နေပေါ့ရမ်းတော်ရပေါ့အခုဒီတခြား stage တွေတော်တော်များများလည်းညီမအကြောင်းတွေကိုပြောလာကြရပေါ့နော်ဟုတ်ကဲ့
အခုအဲ့တော့ဒီကယန်းဝစ်စုံနဲ့ဂျိုင်ပွဲကရောအခုဘယ်ချီနေရောက်သွားပြီလဲ
ရှင်ကတော့ရှင်ကတော့တို့ဘယ်လိုပေးမနေပါလဲဆိုအလည်းညီမမသိဘူးအခုတည်းဒီကိုလေ preliminary ပြီးတော့မြန်မာ national costume ပေါ့နော်ဗီဒီယိုရိုက်တာပေါ့ရိုက်ပြီးတော့ live လုပ်နေမေဘရနီတို့မြန်မာဆိုပြီးတော့ off ခိုင်းနေ costume ဆောင်နေသူတို့တောင်းကြည့်ပြီးတော့ဓာတ်ပုံတွေမှမြင်လိုက်တော့သူတို့ရေစိတ်ဝင်စားတယ်ဆိုရင်အမှသူတို့စိတ်ဝင်စားရဲ့ဝတ်စုံနေနဲ့မြန်မာတို့ထပ်ပြီးတော့အပြင်မှာပေါ့နော်ဝတ်ပြီးထည့်ရရတယ်ရှင်အဲ့ရာကြီးဝတ်ဖို့အတွက်လည်းပေါ့နော်ကိုယ့်အတွက်တော့တော်တော်လေးပါလေဒီဝတ်စုံကတေးအစ်စ်တင်နဲ့လှူထားတာဆိုတော့ဒီထီတောက်တီမှာကော်ဖီလေဘင်းရောခေါင်းရောတော်တော်ညီမတို့ဝတ်ဝေးရတာလေတော်တော်အခက်ခဲကြီးတော့ဖြစ်ခဲ့ပါတယ်ဒါပေမဲ့များများတော့ပေါ့နော်လေ့ကျင့်လိုက်ရတာပေါ့တခြားဥစုံနေဆိုရင်ကြီးတယ် ဒီပင်မဲ့ဒါမဲ့ပေါ့လေပေါ့နော်ဒါမဲ့ညီမဝတ်ဆောင်ကြတော့လေးတယ်လေးလဲလေးတယ်နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေလေပင်နေခြေထောက်တွေအစတတိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါပေါ့ဝစ်ဆောင်မှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်ကလေးတွေပေါ့နော်တက်လိုက်သူကမမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝစ်ဆောင်ရဲ့အပေါ်ပိုင်းမှာညီမနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ်
ညီမအတွေ့ကြုံရပါလေကဘာအလားမဲ့တူဖြစ်ဖို့ရှိရမယ့်အရေးချင်းတွေကဘာတွေလဲဆိုတာညီမသုံးသပ်မိလဲရှင
်ဒီကတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိရမှာပေါ့နော်ဒီတခြားနိုင်ငံကလူတွေအနေနဲ့ဆိုရင်တော့ဒီယုံကြည်မှုဆိုတာတိတ်ပြီးတော့ဟိုမှာဖြစ်နေတယ်ကျွန်မတို့ညီမနိုင်ငံအနေနဲ့ကကြတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ဆိုတာနည်းနည်းလေးတော့လိုအပ်သေးတယ်လို့ညီမတို့ထင်ကြရတယ်ပေါ့နော်အဲ့လိုလဲဆိုတော့မြန်မာလူမျိုးကအရင်လဲဆက်တက်တယ်မြန်မာတို့ကအဆက်တရားအကြောက်တရားနဲ့နေလာတဲ့လူမျိုးတွေဆိုတော့ဒီလိုမျိုးသွားပြီးတော့ပြန်တဲ့အချိန်မှာအဓိကအပြင်းစင်းစုပေါ့အဲ့ဒါကတော့ကိုယ်တွေအတွက်တော့အခက်အခဲတွေရှိတယ်ဘာလို့လဲဆိုတော့ယဉ်ကျေးမှုနဲ့လဲစန့်ကျင်မှုတွေအများကြီးရှိတယ်လေဒါမျိုးပေါ့နော်မြန်မာလူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့အနေနဲ့ရှင်မောင်းတန်းနိုင်မယ်လို့မြန်မာတို့ထင်ပါတယ်သူတို့ဒီနေနေကြည့်ရင်တော့သူတို့တွေကတကယ်ဟိုပေါ့နော်ဟိုဒါတို့နေပုံထိုင်ပုံရအပေါ်တော့ညီမတို့ကတော့အများကြီးကြွာချားမှုတွေကတော့အများကြီးရှိတယ်ရှင်။ဘာဖြစ်ဖြစ်ပေါ့ပြိုင်ပွဲဆိုမှတော့ကိုယ်နိုင်ငံကိုယ်လူမျိုးတွေတော့အကောင်းဆုံးကြိုးစားရတာပေါ့ရှင်
။ညီမအခုလို့ဒီညီမနိုင်ငံကိုစားပြုပြီးတော့အခုစူးစမ်းနေတဲ့အနေအထားမှာဒီအလှမဲ့တဦးအနေနဲ့ရောဒီ Miss Universe ဆိုတဲ့ပြိုင်ပွဲမှာညီမကိုယ်နိုင်ငံရဲ့အခြေအနေပတ်သက်ပြောညီမအဲ့ဒီမှာရောဘာတွေပြောပြရတာလို့မျိုးရှိနိုင်မလဲရှင
်။တချို့ကကြတော့လေမြန်မာဆိုပြီးတော့တည်ကြရတယ်ပေါ့နော်။အခုညီမတို့အသုံးနှုံးနေတာတော့မြန်မာဆိုပြီးသုံးနှုံးနေကြပြင်မဲ့သူတို့ကများတော့ပြင်ဘာမှဆိုပြီးတော့တည်ကြရတယ်လေ။ဘာမှဆိုပြီးတော့တည်ကြတော့အဲ့မှာသူတို့နေနေပေါ့နော်ဟိုအများအောင်စိတ်ဝင်စားတယ်ဟင်မြန်မာဆိုတော့ဘယ်မှာလဲငါတို့တခါမှမကြဘူးဆိုညီမတို့ကတိတ်တိတ်ချာချာဆင်းပြရတာပေါ့အဲ့လိုမျိုးလေးရှိတယ်သူတို့မကြဘူးပေါ့သူတို့ရောက်တော့ရောက်ဘူးလေအာရှနိုင်ငံညီမဆိုရင်သူတို့တိတာတွေကကြတော့ပေါ့နော်ဒီလိုဘာမှတို့ပေါ့နော်ဒီလိုတရုတ်တို့ပါဘူးဆိုတိတယ်ပေါ့ဘာမှဆိုတာကလည်းမြန်မာပါပဲပေါ့နော်အဲ့လိုမျိုးသူတို့တော်တော်များများအောင်ဆင်းပြရတယ်သူတို့ကဘာလို့အဲ့လိုမျိုးပြောင်းလိုက်တာလဲအဲ့လိုမျိုးတွေတော့မေးကြတာရှိတယ်ပေါ့ခုနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကအရေးကြီးနေတဲ့အချိန်ပေါ့အချိန်ကတော့ဒီဝေကပွဲပေါ့နော်အဲ့ဒီပေါ်လေသူတို့တွေအရင်အဆင်ဝင်စားတယ်ကြောင်းလဲသွားပြီပေါ့နော်ဒီလိုအကြီးကြီးတွေဖြစ်ပေါ်လာတယ်ပေါ့အခုအချင်းတွေဘလို့လဲပေါ့အဲအဲ့လိုမျိုးလေးလည်းညီမတို့မေးကြပါလေရှင
်ညီမအခုလို့ဒီညီမအလှမဲ့တက်ဦးနေနေရောညီမရဲ့ကျွမ်းကျင်တဲ့ပညာရဲ့ဆိုရင်ညီမပြရဆိုတာမျိုးညီမပြောပြနိုင်မလဲရှင
်အလှမဲ့တယောက်ဆိုတာကတော့ body beauty brain behavior ဆိုတဲ့အချက်တွေလို့ပါတယ်အဲ့ဒါ ਈ ထပ်ပို့ပြီးတော့အရေးကြီးတာကတော့ကိုယ့်ကိုယ်ယုံကြည်မှုပေါ့နော်အဲ့ဒါမဆိုးပေါ့နော်အခုဒီကိုရောက်လာတဲ့အချိန်မှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေပိုများတယ်ပေါ့နော်ဒီကလူတွေကဆိုရင်ဘယ်ရာပဲဖြစ်ဖြစ်သူတို့မကြွနေရင်တော့မှသူတို့အနေနဲ့သင်ယူဖို့လေးလာဖို့ပေါ့နော်မသိရင်မေးဖို့ပြန်ရအောင်မှသူတို့မကြောက်ကြဘူးပေါ့နော်ညီမလူမျိုးကြတော့အဲအရန်ဆက်တက်တယ်အဲ့လိုမျိုးပေါ့နော်ကြောက်တက်တယ်ပေါ့အဲ့လိုမျိုးလေးရှိတယ်ပေါ့နော်အဲ့တော့ညီမဒီကိုရောက်လာတဲ့အချိန်မှာလည်းညီမသူတို့ချီကနေအများကြီးလည်းသင်ယူလေးလာခဲ့ရတာတူယူရတာတော့အများကြီးရှိပါတယ်ကောင်းတဲ့အလေးချင်းတွေကိုတော့ညီမအများကြီးအတူယူရပါတယ်ရှင
့်။ကောင်းတဲ့အလေးချင်းဆိုတာလေဟိုအလှမဲ့တက်ဦးနေနဲ့အဲ့လိုနေတိုင်းထိုင်နေဒီပြောရဆိုရဲအဲ့ဒီမှာအဓိကအရေးကြီးဆုံးကညီမဆော့ဆော့ပြောသားသလိုကိုကိုကိုယုံကြည်မှုပါဝင်ပေါ့နော်။ဟိုဆက်ဆံတဲ့နေရာမှာအလှမဲ့တက်ဦးနေနဲ့လှုပ်တင်လှုပ်တိုက်တဲ့ဟိုဆက်နမူနာလှုပ်တင်တဲ့အချက်တွေရှင်ရောပြောပြလို့ရမလားရှင့်။
အဲ့ဒီကတော့ပေါ့နော်ဒီကလူတွေဆိုအရင် opening ဖြစ်တဲ့အမှသူညီမလူမျိုးဆိုရင်လည်းခုဘက်ကနေပြီးတော့ကိုယ်ကိုပြန်ပြီးတော့မကောင်းမခြင်းပေါ့နော်အဲ့လိုမျိုးမတိကျဆောင်တာပေါ့ဆီသူတို့ရောအဲ့လိုမဟုတ်ဘူးသူကိုယ်တွေ့တွေ့မတွေ့တွေ့နှမ်းပြီးတော့နှုတ်ဆက်လိုက်တာပဲ communication ဘိုင်းမှာအရင်ကကောင်းကြပါတယ်တနိုင်ငံနဲ့တနိုင်ငံလည်းပေါ့နော်စကားကြီးဘိုင်းပြောရင်လည်းတိတိချာချာသင်ပြပြီးတော့ပေါ့ပြောတယ်ပေါ့နော်အဲ့လိုမျိုးလေးအများကြီးတွေ့ရပါတယ်သူတို့ဆီကကောင်းတဲ့ချက်တွေပြီးပြောလဲသူတို့တွေလိုအပ်ချက်တွေပေါ့နော်သူတို့ကိုသူတို့ရှိပေမဲ့လည်းအများအားသူတို့ရဲ့စိတ်ထဲမှာသူတို့ထားတာလေးတွေကိုလည်းအရင်သူ့ယူဖို့ကောင်းတယ်အဲ့ဒါကတော့သူတို့ကအလားဆုံးပေါ့နော်သူတို့ကအတော်ဆုံးဆိုတဲ့စိတ်မျိုးပဲအများအားထားကြတယ်ပေါ့နော်အဲ့ဒီစိတ်ဓာတ်လေးတွေကတော့ကိုယ့်အတွက်အများကြီးနမူနာယူတရားကြီးဖြစ်လာပါရှင
့်နောက်တစ်ချက်ကအခုဆိုညီမဆိုရင်ဒါဟို၃ချိန်မြောက်ပေါ့နော်အရှိမလဲကိုညီမနိုင်ငံကိုစားပြုပြီးတော့2ယောက်ကဝင်ပြီးရှင်ပြိုင်ခဲ့ထားပြီဆိုတော့ညီမအနေနဲ့အခုဒီကိုယ့်ရဲ့ရှေ့ကဝင်ပြိုင်ခဲ့တဲ့သူတွေရဲ့တင်ကန်းစာတွေပေါ့လေအတွေ့အကြုံတွေကိုယူပြီးတော့ကိုယ့်အလှအခုအချိန်မှာထူးထူးခြားခြားပေါ့နော်သူများအတွေ့အကြုံတွေယူဘယ်လိုလုပ်ပြမယ်ဆိုတော့အစီအစဉ်မျိုးဒါမှမဟုတ်ရင်ဒီစဉ်းစားထားတာတွေရောရှိလားရှင့်
ဟုတ်အများကြီးတော့အရှေ့ကလူတွေရှိရလဲတွေ့ကြုံနေတော့ရပါတယ်ဒါပေမဲ့ညီမရဲ့နှစ်မှာတစ်ခုခက်ခဲသွားတာတစ်ခုရှိတယ်ရှင်အဲ့ဒါတော့ဒီမစ်ဖီနီဘက်ကအုံနာပြောင်းသွားတယ်လေအုံနာပြောင်းသွားတော့ challenge တွေ challenge တွေကလည်းတစ်ခုနဲ့တစ်ခုမတူတော့ဘူးပေါ့နော်အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှာဘယ်လိုလာမလဲဆိုတာညီမပဲစိတ်ပူရတာပေါ့နော်ညီမလက်မှာကြာတော့အိုင်ရှင်ကလည်းပြောင်းသွားတယ်လို့စနစ်တွေကလည်းပြောင်းလာတယ်ပေါ့နော် challenge တွေကလည်းမတူဘူးဆိုတော့ကိုယ်တော်ကတော့ဖင်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာရယ်
ညီမဒီလိုပေါ့နော်ညီမအမျိုးသမီးတွေရဲ့အလှကိုကိုစားပြုတ်ပြီးတော့ဝင်ပြိုင်တဲ့နေရာမှာညီမကိုမေးလာမယ်ဥမာညီမအားကြတဲ့ဆံပြူရမယ်ပုတ်ကိုဆိုရင်ဘယ်သူလဲဆိုရင်ရောညီမဘယ်လိုဖြေဖို့ရှိမလဲရှင်
ညီမဘဝမှာတော့အားကြတဲ့လူတွေကအများကြီးပါဒါပေမဲ့တကယ်မိသားစုတွေကမဟုတ်ဘဲနဲ့အပြင်လူတယောက်ကိုပြောရမယ်ဆိုရင်တော့အမေစုကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမေစုကဒီနိုင်ငံရဲ့မိခင်တယောက်လိုပဲပေါ့နော်ဒီနိုင်ငံအတွက်လည်းအများကြီးပေးဆက်ခဲ့ရတဲ့နှစ်တွေမနည်းဘူးပေါ့နော်ညီမတို့တက်လို့တော့ပြောလို့ရတယ်သူမိသားစုကိုတော့မှသူဒီမဆိုင်ခဲ့ရပဲနဲ့ကိုယ်နိုင်ငံရဲ့အတွက်ကိုသူအများကြီးပေးဆက်ခဲ့ရတာလေးကိုကြည့်လိုက်ရင်ပေါ့နော်ညီမအတွက်ပေါ့အများကြီးလေးစားရတဲ့မိမတယောက်ပါရှင့
်ကျေးဇူးအများကြီးတင်ပါတယ်ညီမ
မီယန်မာ
အမျိုးသမီးစီစဉ်ပြည်လဲထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုတုတ္တဆော်လင်အမေရိကန်တခွင်ကိုဆက်ပါအောင်မယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကခရစ်မတ်ကာလကြိုတင်ပြည့်စုံမှုတွေအကြောင်းဒီတစ်ပတ်နားဆင်ကြရမှာပါ။ဝိုင်းတော်သူမတ်စုမုံကိုကိုအောင်အောင်ကမင်းမြန်းတင်ပြထားပါလိမ့်ရှင်။
မက်ဆူမွန်ကအခုဒီဝါရှင်တန် DC ထဲမှာလည်းနေတဲ့အခါကျတော့ဒီကာလမှာပေါ့လေဒီခရစ်စမတ်သစ်ပင်တွေမှာဒီမီးထွန်းကြတယ်တမရဥပမာရဲ့ဒီနော်ဒီ White House မှာလည်းပဲခရစ်စမတ်သစ်ပင်ရှိရနောက်ဒီ American လွှတ်တော်မှာလည်းဒီခရစ်စမတ်သစ်ပင်ကြီးကိုသူတို့စိုက်ထူထားတာပေါ့လေဆိုတော့အဲ့ဒီသွားကြည့်ခဲ့တော့ဟိုဘာတွေတွေ့ခဲ့ရလဲဆိုတဲ့အကြောင်းကိုစပြီးတော့ပြောပြပေးအောင
်ဟုတ်ကဲ့ရှင်ကျွန်တော်ကကိုအောင်ရဲ့ဒီကိုရဲ့နေတဲ့နေရာနဲ့အနီးဆုံးဖြစ်တဲ့ဒီ American ဆိုတော့တော့ Capital Hill ရှိမှရှိတဲ့ဒီ Christmas တစ်တင်ကြီးကိုတော့နှစ်တိုင်းလိုလိုသွားဖြစ်တယ်။ဒီနှစ်လည်းသွားဖြစ်တယ်။ဒီနှစ်သွားဖြစ်တဲ့ခါကျတော့အဲ့ဒီ Christmas တစ်တင်ကြီးရဲ့ဒီတက်တန်းက190လောက်ရှိပြီလို့ပြောတယ်။သူကဒီ Capital Hill ရဲ့ရှေ့တက်တဲ့မှာပေါ့နော်။သူကဒီတစ်တင်ကိုဒီ Christmas တစ်တင်ကိုသူမင်းထွန်းထားတယ်။အဲ့ Christmas တစ်တင်ကြီးရဲ့တက်တန်းကတော့190ရှိပြီပေါ့နော်။ပြီးတဲ့ခါကျတော့သူ့ရဲ့အမြင့်ပေက84 feet ရှိတယ်လို့ပြောတယ်။ဟုတ်ကဲ့အဲ့ဒီဒီစစ်ပင်တစ်ခုတော့တော်တော်လေးကမှဆက်ရရထလာပပပြင်ထားတာတွေ့တယ်။နှစ်စစ်ပင်အရောင်ကကြတော့ဟိုကအစိမ်းရောင်လိုအရောင်မျိုးဒါပေမဲ့ကျမကတိတိကျကျလိုက်ကြည့်ပြတာကတော့ဒီခရစ်စမတ်ဒီကက်ပီတယ်ဟင်းရှိတဲ့ခရစ်စမတ်ကတော့ဟိုအလားစရုံလောက်အလားစရုံလောက်ပဲသွားပြီးကြည့်တာပဲဖြစ်တယ်။ဘာလို့လဲဆိုတော့တပင်ထဲမှာပဲစိုက်ထားတယ်။ပြီးအဲ့စစ်ပင်ကတော့တော်တော်ကြီးကိုအမြင်တယ်
ကပီတယ်ဟေးပေါ့ဒီအမေရိကန်လွတ်တော်ရှိရဒီခရစ်စမတ်သစ်ပင်အပြင်ရောနောက်ဒီ National Tree ပေါ့ဒီ National Christmas Tree လို့ခေါ်တဲ့ဒီဒီတမရအိမ်တော်ဘက်ကဟိုသစ်ပင်ကိုရောတွားပြီးတော့ကြည့်ခဲ့သေးလား
ဟုတ်ကဲ့ရှင်ကျမကနှစ်တိုင်းလို့ပေါ့နော်ဒီအမေရိကန်ပြည်တော်စုကိုစရောက်ခဲ့ရ Washington DC မှာမပြတ်မကွက်နှစ်တိုင်းတွားကြည့်တဲ့ဥက္ကဋ္ဌကတော့အိမ်ဖြူတော်ရှိမှရှိတဲ့ဒီအမျိုးသား Christmas သစ်ပင်ပေါ့နော် National Christmas Tree ကိုတွားပြည့်ပြတဲ့အဲ့ဒီ Christmas Tree ကတော့ဒီအရန်အော်မှာလှလဲသမရအမေရိကန်သမရအိုဘားမားနဲ့သူ့မိသားစုကိုယ်တိုင်လာပြီးတော့မှဖွင့်ပေးတာပေါ့နော်ဒီနေ့ဆိုလို့ရှိရင်လည်းအိုဘားမားနဲ့အိုဘားမားမိသားစုတွေကဖွင့်ပေးတယ်တနည်းနဲ့တနည်းနဲ့ဒီခရစ်စမတ်သစ်တင်ရဲ့အရောင်ကမတူဘူးမနစ်ကဆိုဖျင်းရအောင်ဒီနေ့ကဆိုလို့ရှိရင်တော့ရွှေဝါရောင်တော်တော်လေးဟိုမှာလှတယ်ပုံပြီးတော့စိတ်ဝင်စားဖို့ကောင်းတာကအဲ့ဒီအင်ဂျီရောရှေ့မှာရှိတဲ့ခရစ်စမတ်သစ်ပင်ကကြတော့သူကဒီယထာဘူတာယထာလေးတွေပေါ့နော်ဒီတနင်္ဂနွေမှာရှိတဲ့ဒီဟိုကဒီနမဆတ်တွေပုံစံမျိုးပေါ့အကုန်လုံးကိုသူကအဲ့ဒီခရစ်စမတ်သစ်ပင်တစ်ခုလုံးပတ်ခွေပြီးတော့သူကပြထားတယ်။ယထာသစ်ပင်လေးတွေလည်းအများကြီးပဲ။အဲ့မှာလည်းထူးဆန်းတာအမေရိကန်နဲ့ကိုလိုက်ကိုကသူတို့ဒီအမေရိကန်အချွေစိလေးကိုပေါ့နော်အဲ့ဒီယထာဘရဲ့ယထာပေါ်တွေသူတို့ပြစ်ပြီးတော့မှသူတို့တင်လာလုပ်တယ်ပေါ့နော်
။ဒီနားမှာလာကြည့်ကြတဲ့လူတွေမှာလူကြီးတွေနဲ့လူငယ်တွေပေါ့ဟိုဘသူတွေကပို့ပြီးတော့လာကြတာများလဲ
။တော်တော်လေးသတိထားကြည့်တာကတော့နေရလာကြည့်တဲ့ဧည့်သည်တွေလည်းများတယ်။အဟိုအဖိုးကြီးဖွားကြီးတွေပေါ့နော်မိသားစုတွေလာပြီးကြည့်ကြတာများတယ်လူငယ်လူလက်ပိုင်းလူငယ်ပိုင်းကျောင်းသားလေးတွေလည်းအုပ်စုလိုက်လာကြည့်ကြတာများတယ်ဒီအမေရိကန်ကတက္ကသိုလ်ကျောင်းသူကျောင်းသားလူမျိုးအုပ်စုလိုက်ပေါ့နော်လူငယ်လာကြည့်ကြတာများတယ် နောက်ပြီးတော့ခလေးလေးလာကြည့်ကြတာများလေဒီ Christmas tree ရဲ့ရှေ့မှာဆိုလို့ရှိရင်ခလေးလေးတွေဟာဒီဟိုအဲ့ဒီအထူးသဖြင့်အဲ့ယထာတွေလှည့်ပြီးတော့မှဒီစင်ဟာအနှစင်လာတဲ့ဟာကိုသူတို့တအားသဘောကျကြတယ်အဲ့ဒီဟာကိုလည်းသူတို့လာကြည့်ကြတာများတယ်ဟုတ်
Have a holly jolly Christmas It's the best time of the year Now I don't know if there'll be snow But have a cup of cheer Have a holly jolly Christmas And when you walk down the street Say hello to friends you know And everyone you meet Oh ho, the mistletoe Hung where you can't seeIn case you didn't hear
အဲ့တော့ဆိုတော့ဒီ Christmas တစ်ပင်မှာပေါ့နော်ဒီမီးအလှဆင်ထားတယ်နောက်ခုနလိုပေါ့ဒီကလေးတွေစိတ်ဝင်စားစရာခုနလိုယထာလေးတွေပြေးနေအောင်လို့လှုပ်ထားတယ်ဆိုတော့ဟိုတခြားဟောဘာဘလိုမျိုးဒီစိတ်ဝင်စားစရာတွေကိုလှုပ်ထားတာတွေ့ရပြီ
ဟုတ်ကဲ့ရှင်ဒီ Angelon ရှင်က Christmas တစ်ပင်ရဲ့အထူးသဖြင့်တစ်ချက်ကတော့ချီနေ90ရဲ့နာမည်လေးတွေတစ်ခုချင်းစီနဲ့ Christmas Tree 90ကိုသူကပင်မ Christmas တစ်ပင်ကြီးပေါ့ဒီဘဟုပြုတ်ပြီးတော့မှဒီဒီနေ့90ရာ Christmas tree တွေကိုသူကပတ်ပတ်နဲ့ဝင်းရထားတဲ့ပုံစံမျိုးပြောတာပေါ့နော်ပြီးတော့သူကအထရာကျင်လိုက်တင်ထားတယ် A ရနေပြီးတော့ Z အထိပေါ့နော်အာ A ဆိုလို့ရှိရင် Arizona လို့ပါလို့ပေါ့အာဟိုကျမတို့ဆိုလို့ရှိရင် W ပေါ့နော် W ဥစား DC ဆိုရင် District of Columbia ပေါ့အာနောက် Maryland M ဆိုရင် Maryland ပေါ့အဲ့လိုမျိုးအထရာကျင်လိုက်လေးလှုပ်ထားတယ်အဲ့ဒါကပတ်ပတ်နဲ့မှလှုပ်ထားတယ်ပြီးတော့အပင်90ကျော်လုံးကတပင်းနဲ့တပင်းနဲ့လှုပ်ထားတယ်အမဆင်တဲ့ decoration ပုံစံမတူဘူးသူ့ပြည်နယ်ကနေပြီးတော့သူ့ပြည်နယ်ရဲ့ထူးခြားတဲ့ attainment ပုံစံမျိုးလေးတွေကိုသူကအဲ့ဒီ Christmas tree ရဲ့ဒီထိတ်ဆွဲထားတဲ့ဟာလေးတွေမှာမြင်ရတာပေါ့နော်။ဥမာဒီပြည်နယ်ချင်းတစ်ခုချင်းစီရဲ့ထူးခြားတဲ့ပင်ဒေတာလေးတွေကိုလှုပ်ထားတယ်။နောက်ပြီးတော့အဲ့ဒီရဲ့မလှမ်းမကမ်းမှာဆိုရင်ဘာရှိလဲဆိုလို့ရှိရင်ဒီ crypto ဖားမြင်ခြင်းပေါ့နော်။အဲ့လိုမျိုးဒီ textbook တွေဒီ knitting ကုတ်လိုပုံစံမျိုးလေးလှုပ်ထားပြီးတော့မှအဲ့မှာဒီရုပ်တုတွေ statue တွေတွေသူထည့်ထားတယ်အဲ့ဒီရဲ့ကြာကန်းလေးကိုလည်းကလေးတွေလည်းတော်တော်စိတ်ဝင်စားတယ်
ဒီနှစ်ကတော့အဲခုနလိုမျိုးပေါ့နော်ဟိုကဘာဒေါ်လာမှာလည်းပဲအကျန်းဖက်တက်ခတ်မှုတွေလည်းဟိုဖြစ်နေကြတယ်လေဆိုတော့ဒီအမေရိကမှာဆိုရင်လည်းမကြသေးခင်ကတနက်နေ့ပစ်ခတ်မှုတွေပါတွေဖြစ်ခဲ့တော့ဒီနေ့ဒီ Christmas ဒီကာလမှာပေါ့နော်ဒီ Washington DC ကအခုလိုအထင်ကြီးရနေရာတွေကဒီလုံခြုံရေးအခြေအနေရောဘယ်လိုရှိလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီ Christmas တော့တစ်ပင်ဖွင့်ပွဲနေ့မှာဟိုအမေရိကန်သမလားကဒီပြီးခဲ့တော့ကတနက်ပစ်ခတ်မှုဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသူကအဲ Christmas တစ်ပင်ဖွင့်ပွဲမိကုံးမှာကိုသူထည့်ပြီးပြောသွားတာရှိတယ်ဆိုတဲ့အခါကျတော့အခုအဲ့ဒီနေရာမှာအဲ့လိုဒီနိုင်ငံတွေမှာဒီလိုမျိုးဟိုဘယ်လိုပြောမလဲချင်းချောက်တာတွေချင်းချောက်တာအတုတွေလောက်တာတွေရှိတဲ့အခါကျတော့လူတွေကလူထုထုနေရာကိုသွားဖို့နည်းနည်းလန့်နေတယ်နောက်ထူးခြားတာကတော့ဒီ Emperor ရဲ့ ship နဲ့ဒီ Christmas ship နဲ့ဈာထဲမှာရှိတဲ့ဒီ dam တွေလောက်ထားတဲ့နေရာတွေမှာဆိုလို့ရှိရင်လေဒီရဲကားတွေပေါ့နော်တော်တော်ချထားတာတွေ့တယ်နောက်လုံခြုံရေးလည်းတော်တော်လေးဟိုမှာသူတို့ဟိုစာဘယ်လိုပြောမလဲဒီစနစ်တကျနဲ့လုံခြုံရေးရှိထားတဲ့အနေထားမှာရှိတယ်ရှင
်အခုလိုလုံညိုကြီးတွေတင်းတင်းကြပ်ကြပ်ချထားတော့အခုဒီတစ်ပင်ကိုလာကြည့်ကြတဲ့ဧည့်သည်တို့ဘာလို့အဲ့လိုဟာတွေရော့သွားတာမျိုးနေသွားတာမျိုးရှိလား
နည်းနည်းတော့ဒါပေမဲ့ဟိုဒီနေ့ကတော့နည်းနည်းလေးအေးရော့တဲ့ခါကျတော့လူတော်တော်များများတော့လာကြပါလေပြီးခဲ့တဲ့နှစ်လောက်ကအထိနဲ့ရှင်လို့ရှင်တော့နေတယ်လို့ထင်ပါတယ်ရှင်ဟုတ်ဒီလိုအဆောလို့ရှင်နည်းနည်းလေးထိတ်အဝမှာဟိုကတော်တော်လေးတန်းစီရတဲ့အနေထားမှာရှိတယ်လေဟိုဝင်းမို့တော့ကိုနည်းနည်းကြိတ်တိုးတဲ့သဘောမျိုးပေါ့ဒီနေ့ကတော့တက်ဆောင်တက်တာပဲလူတွေကအေးအေးဆေးဆေးပဲလမ်းလျှောက်နေကြတယ်ကြည့်ကြတယ်ဟိုတိတ်ပြီးတော့မှဟိုတယောက်နဲ့တယောက်နဲ့ဟိုတွန်းတော့တွန်းထိုးပြီးတော့သွားနေရတဲ့အနေအထားမျိုးတော့မရှိဘူးပေါ့လူတွေကလည်းနည်းနည်းတဲ့သဘောပေါ့နော်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာအဲ့ဒါဆိုရင်ကျေးဇူးအထူးတင်ပါတယ်မဆုမွင်
ကွာအစည်းအဝေးတက်ဆက်ပေးတဲ့သုတဆုံးလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်ဒီအစည်းအဝေးကိုအင်္ဂါနေ့မနက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစည်းအဝေးကိုတော့ဒေါခင်မျိုးသက်ကအစည်းအဝေးတက်ဆက်ပေးထားပါလေရှင်
ဒီတပတ်တော့2015ခုနှစ်အတွင်းလူသားတွေအတွက်အကျိုးအပြုဆုံးဤပညာတွေ့ရှိချက်တွေကြောင်းသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါ Magic Leap တို့ခေါ်တဲ့ဉာဏ်ပညာတီထွင်မှုအကြောင်းကစပြီးကြည့်အောင်ပါ
Magic Leap ကပြိုတယ်လီဖုန်း cellular phone ဒါမှမဟုတ်လို့ရှိရင် computer ကိုကြည့်လို့ရှိရင်မှန်ချက်ကြည့်ကိုမြင်နေရမယ့်အစားရုပ်လုံးပေါ်ဖြစ်လာမယ်ပေါ့နော်အဲ့ဒါကို virtual reality augmented reality လို့ခေါ်ပါတယ်ဒါ 3D ပေါ့နော် cellular phone ကိုကြည့်လိုက်တဲ့အခါမှာ cellular phone ထဲမှာထည့်ထားတဲ့မှန်ဘလူးလေးကနေပြီးတော့မျက်လုံးထဲကိုအလင်းရောင်တစ်ခုနဲ့သူက modulate လုပ်တယ်လို့ခေါ်ပါတယ်အလင်းတာပြီးဝင်လာတဲ့အခါမှာကိုယ့်ရှေ့မှာကြည့်နေတဲ့ဒီ cellular phone cellular phone လည်းမမြင်ရတော့ကိုယ့်ဘေးကဒီအခန်းကြီးစပွဲကုန်လည်းမမြင်ရတော့ဘဲနဲ့ကိုယ်စကားပြောနေတဲ့လူတွေရဲ့အခန်းထဲကိုအလိုလိုရောက်သွားပြီးတဲ့အခါကျအဲ့လူတွေနဲ့ထိုင်ပြီးတော့စကားပြောနေတဲ့ပုံစံအတိုင်းဖြစ်သွားအောင်လုပ်တဲ့နည်းပညာကိုဒီနှစ်ထဲမှာစထွင်တဲ့အတွက်ကုမ္ပဏီအကြီးကြီးတွေကနေပြတာအားကိုပတ်စံပေးပြီးတော့အထောက်အပံ့နဲ့သူတို့ကြိုးစားနေကြပါတယ်
ဒါကိုလာမယ့်နှစ်နှစ်သုံးနှစ်အတွင်းမှာစပြီးတောင်းနိုင်တော့မှာပါနောက်တစ်ခုကနာနိုနည်းပညာတီထွင်မှုတစ်ခုဖြစ်ပါတယ
်ဒီနာနိုနည်းပညာနဲ့ဖွဲ့စည်းထားတဲ့ပုံဆောင်တဲ့တတ်တူကိုဒီ Caltech ပေါ့နော် California Institute of Technology ကစတင်ပါတယ်သာမန်တတ်တူတွေကျွေးပစ္စည်းဒါမှမဟုတ်လေမြန်ဆိုပါဆိုတိတ်ခိုင်ခြင်းလို့ရှိရင်ကြီးကြီးဆောက်ရတယ်တော်တော်လေးလေးတယ်ပေါ့နော်ပေါ်ပါအောင်ဆောက်တဲ့အခါကျတော့လေမခိုင်တော့ပြန်ဒါပေမဲ့ဒီပုံဆောင်ကဲသတ္တုနဲ့ဆောက်တဲ့အခါပေါ်ပါသလောက်အလွန်ခိုင်ငံ့ပါတယ်၃နှစ်နဲ့၅နှစ်လောက်ကြာမှာဒီပုံဆောင်ကဲသတ္တုတစ်မျိုးနဲ့စပြီးနေရာတေးသေးလေးနဲ့နာရီပေါင်းများစွာသုံးနိုင်တဲ့ဘက်ထရီလေးစပေါ်လာမှာဖြစ်ပါတယ
်ကဘာပေါ်မှာကားဆင်းရေပိုးပြီးများလာတာနဲ့အမျှယင်းအန်ရဲ့အကာအကွယ်ပေးနိုင်အောင်အတွက်တီထွင်မှုကလည်းထူးခြားလာပါတယ
်ကားတိုင်းမှာတကားနဲ့တကားကို Wi-Fi နည်းပညာနဲ့တကားကဘယ်အချိန်နဲ့ဘယ်တောင်းကနေဘလို့နဲ့လာနေရဲ့ဆိုတော့နောက်တကားကကြည့်ပြီးတော့ကားရဲ့အနှင်းအမြန်ကိုဘလို့ရှောင်ရမလဲတော့အစားတခါတည်းတွက်ပြီးတော့မောင်းနေတဲ့လူပဲဖြစ်ရဲ့မောင်းတူမဲ့ယင်ပဲဖြစ်ဖြစ်ကိုတခါတည်းထိန်းသွားမှဖြစ်တဲ့အတွက်ယင်အန်ဒရယ်တော့တော့ကိုရော့သွားမယ်ဆိုတဲ့ဟာကိုစဆန်းနေပါပြီဒါကိုတစ်နှစ်လောက်အတွင်းမှာစသုံးမယ်လို့ပြောပါတယ
်အင်တာနက်ကိုဒေတာမရွေးသုံးနိုင်အောင်တီထွင်မှုတစ်ခုကိုကြည့်ရအောင်ပ
ါ Helium ဓာတ်ငွေထည့်ထားတဲ့အချင်းပေ40လောက်ရှိတဲ့ပူပေါင်းကြီးတွေကိုအင်တာနက်ဆက်တည်ထည့်ပြီးတော့ကောင်းကင်မှာလွှတ်လိုက်ပါတယ်။အေး9000 8000 လောက်အထိသူအမြင့်ကိုတက်သွားတဲ့အခါကျတော့ wireless တိုင်တွေမရောက်နိုင်တဲ့အလွန်တရာမှခေါင်းပြီးတော့ဆင်းရဲတဲ့ data တွေမှာလူတွေအားလုံးအင်တာနက်ကိုကြေးရွာမရွေး data မရွေးတုံးလို့ရပြီ။ Google ကဒီနှစ်ထဲမှာ mobile ပူပေါင်းတွေကဘာနဲ့အဝန်ဆလွတ်ဖို့ကြိုးစားနေပါတယ်။Facebook ကုမ္ပဏီက solar power တုံးတဲ့လူမပါတဲ့ drone လို့လေမြန်ပေါ်မှာလဲ internet ကိုတင်းသိခောင်းတဲ့နေရာတွေကိုမောင်းသွားပြီးမှ internet ရအောင်လုပ်ပေးနိုင်တဲ့နည်းပညာတွေစသုံးနေပါပြီ
Apple ကုမ္ပဏီက September လမှာစပြီးသူ့ရဲ့ဖုန်းကို credit card လို့သုံးနိုင်ပြီလို့ကြေညာခဲ့ပါတယ်သူထွင်တဲ့နည်းပညာကကပ်ပြားတဲ့ကအချက်လက်တွေကိုခိုးမြူနိုင်ပါဘူး
ကျွန်တော်တို့ credit card တွေသုံးနေဟာ telephone ပေါ်ကနေပဲခေါ် internet ပေါ်ကနေပဲသုံးပေါ့နော် credit card number တွေခိုးယူတာလိပ်စာခိုးယူတာနဲ့တစ်နှစ်ကိုတန်ထောင်ပေါင်းများစွာအခုခံပါတယ်ဒီနှစ်ထဲမှာကျွန်တော်တို့ဆိုလို့ရှိရင်စပြီးတော့ဒေါ်လာ2000အောက်ဆိုလို့ရှိရင်ဘဏ်ကိုလူကိုယ်တိုင်သွားစရာမလိုပဲနဲ့ဖုန်းပေါ်ကနေပြီးငွေသွင်းလို့ရပါတယ် data တွေလုံးဝမရနိုင်အောင် encrypt လုပ်ထားတဲ့နည်းနဲ့ telephone ပေါ်ကနေပြီးတော့ဈေးရောင်းဈေးဝယ်အကုန်လုပ်လို့ရပါပြီ
ကျမ်းမာရေးအတွက်လဲထူးခြားတဲ့ဤပညာတီထွင်မှုတွေရှိလာပါတယ်ယောဂါကိုမဖြစ်ခင်ကကြိုတင်ပြီးကာကွယ်ခြင်းကအကောင်းဆုံးပါ liquid biopsy ဆိုတဲ့ဤပညာနဲ့ကင်ဆာလိုယောဂါဖြစ်ပွားနိုင်ခြေရှိတဲ့ DNA ကိုတိုင်းတာနိုင်တာကိုတွေ့ရှိခဲ့တာပ
ါဒီ DNA sequencing လို့ခေါ်တဲ့မျိုးရိုးဗီဇအချက်လက်စိတ်ဖြာမှုအမြန်ဆုံးတိုင်းနိုင်အောင်လုပ်နိုင်တဲ့အဆက်ကိုထွင်လိုက်ပါပြီ။ဒီအခုဆိုလို့ရှိရင်တောင်မှဒီနှစ်ထဲမှာပဲကမ္ဘာပေါ်မှာတိုးတက်တဲ့နိုင်ငံတွေမှာစတင်နေပြီဖြစ်ပါတယ
်။နောက်ကျန်းမာရေးအတွက်တွေ့ရှိချက်တစ်ခုက brain organoids လို့ခေါ်တဲ့နည်းပညာပါ
။ဒီ stem cell သုတေသနကိုတော့အများသိကြပါတယ်။ဒီ stem cell သုတေသနကနေပြီးတော့အုံနောက်ရဲ့ cell တွေကိုတခြားကိုခန္ဓာရဲ့ cell တွေနဲ့ပြောင်းပြီးမွေးယူတဲ့နည်းပညာကိုစတွေ့ပါတယ်။ဒီအုံနောက်ဆက်ကြီးထွားလာတာမျိုးရိုးကြီးထွားလာမယ့်အစားတစ်မျိုးပြောင်းသွားပြီးတော့ဘာဖြစ်သွားလဲဆိုတာကိုသိခြင်းအပြင် dementia တို့ alzheimer တို့ဒီလုံးဝသတိမေ့သွားတာမွေးလာတဲ့အခါမှာစွန့်အာနေတာဘာကြောင့်ဖြစ်ရလဲဆိုတဲ့ဟာကိုလေ့လာနိုင်တဲ့နည်းပညာကိုစတွေ့ပါပြီ
။ယောဂရှင်တယောက်ရဲ့ဇီဝဗေဒအချက်လက်တွေကိုသုံးပြီးအလားတူယောဂတွေကိုကုသပေးဖို့အတွက်လုံနိုင်အောင် DNA internet ကိုသုံးနိုင်ပြီဖြစ်ပါတယ
်ဒီနောက်လာမယ့်နှစ်လောက်အတွင်းမှာပေါ့နော်လူတူချင်းစီရဲ့ဒီ genetic information ခေါ်တဲ့ဇီဝဗီဇအချက်လက်တွေကိုဒီကမ္ဘာလုံးမှာရှိတဲ့ဆေးရုံတွေဆေးတုတည်တင်တာနေပြီးတော့လူပုဂ္ဂိုလ်တူချင်းစီရဲ့ဗီဇအချက်လက်တွေကိုလူ 三汤包苗苗出来，这样你比如油茶比如。ဥပမာလူတယောက်ဖြစ်နေတဲ့ယောဂဝေဒနာဒီတစ်ကဘာလုံးမှာသူနဲ့အလားတူယောဂဖြစ်နေတဲ့လူရဲ့ဗီဇအချက်အလက်နဲ့တိုက်ကြည့်လိုက်ပြီးတော့ဘာဆေးနဲ့နေကောင်းတာလဲဘလို့ခွဲစိတ်ကုတာလဲဆိုတာချက်ချင်းဒီဘက်ဆေးရုံကတန်းတည်ရယ်ဆိုလို့ရှိရင်ချက်ချင်းကုနိုင်တယ်နောက်3-4နှစ်လောက်အတွင်းမှာဒီနည်းပညာကိုစသုံးတော့မယ်လို့မျှော်လင့်ထားပါတယ
်နောက်နည်းပညာတစ်ခုကတော့ရေငန်ကနေရေချိုထုတ်ယူတဲ့နည်းပါ
နောက်လာမဲ့10နှစ်လောက်အတွင်းမှာကဘာလူဦးရေတန်း2000လောက်ကရေကျိုးမတုံးဆွဲနိုင်မှုကိုတွေ့ကြုံရမှာဖြစ်တယ်ဆိုပြီးတော့ခေါ်ကိန်းထုတ်ထားတယ်တစ်တော်တွေပြုံးတည်တာနဲ့အများဘိုးခေါင်ပြီးမေးအောက်ရေတွေလည်းခန်းသွားမှာဖြစ်လို့ကုလသမဂ္ဂကတော့မှနောက်လာမဲ့အနှစ်40လောက်ကြာလို့ရှိရင်ရေကျိုးလူကြတဲ့အစ်ဖြစ်မယ်လို့တော့ခေါ်ကိန်းထုတ်ထားပါတယ်ဒီ Israel မှာဒီနှစ်ထဲမှာစံငန်ရေကနေပြီးတော့တစ်နှစ်ကိုရေကျိုးကလန်တန်း180လောက်ပြောင်းထုတ်နိုင်တဲ့ဆက်ကိုစပြီးတော့လဲပြီးပေါ့ဒီရေချိုးရေတန့်ဆက်လောက်တာကို reverse osmosis နည်းပညာလို့ခေါ်ပါတယ်သူကဒီဇိုင်းကိုပြောင်းပြီးတော့တီထွင်လိုက်တဲ့အတွက်ဒီ Israel နိုင်ငံရဲ့ရေသုံးမှုရဲ့ဟာပေါ့နော်40ရာခိုင်နှုန်းကိုဒီစက်ကြီး၄ခုကနေပြီးတော့မှပြောင်းပြီးလုပ်ပေးနိုင်တယ်
တောင်သူလယ်သမားတွေအတွက်လည်းဒီနှစ်မှာထူးခြားတဲ့နည်းပညာအသစ်တစ်ခုကိုတွေ့ရှိခဲ့ပါတယ်
ဟိုအဓိကကတော့စပါးဖြစ်ပါတယ်နော်စပါးနဲ့ဂျုံပင်တွေကနေပြီးတော့ဒီနေရောင်ကနေထွက်တဲ့ဆွမ်းအင်ကိုအများဆုံးရအောင်ယူပြီးတော့ဒီအပင်နဲ့အသီးနှံတွေကိုအမြန်ဆုံးကြီးထွားအောင်အလွန်အထွက်တိုးအောင်ဒီ C4 photosynthesis ဆိုတဲ့ဒီထဲကကာဗွန်ဒိုင်အောက်ဆိုက်ကိုအပင်ရဲ့ဆဲလ်တွေထဲမှာအများဆုံးလောင်ထားနိုင်တဲ့အတွက်ဆွမ်းအင်အများဆုံးရတဲ့အတွက်အပင်ကရေအများကြီးလောင်စရာမလိုဘူးမျိုးဩဇာအများကြီးကျွေးစရာမလိုပဲနဲ့စပားပင်တွေကလာပိုင်းအတွက်မှာဆိုရင်50ရာခိုင်နှုန်းလောက်ပို့ပြီးအထွက်တိုးမဲ့နည်းပညာကိုဒီနှစ်ကုန်လေးမှစတွေ့တယ
်ဒီနည်းပညာကိုနောင်လာမဲ့10နှစ်15နှစ်အတွင်းမှာပဲကောင်းကောင်းအသုံးချနိုင်တော့မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တခင်မြတ်သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဖူရီကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆက်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့တကွနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပြန်လည်နားဆင်ကြရမှာပါ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတောက်ကြနေညပဲအစီအစဉ်အဆုံးသတ်ခဲ့မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်2015ခုနှစ်အတွက်ထူးခြားထင်ရှားနိုင်ငံဖြစ်မြန်မာနိုင်ငံကို The Economist Magazine ကရွေးချယ်လိုက်ပါတယ်ကမ္ဘာထိပ်တန်းသတင်းတွေထဲမှာမကြာခဏပါလိရှိတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေတဲ့ကမှမြန်မာနိုင်ငံကိုရွေးချယ်တာပါကမ္ဘာကြီးကိုပုံမှန်ကောင်းမွန်တဲ့နေရာတစ်ခုဖြစ်စေခဲ့တဲ့နိုင်ငံတစ်နိုင်ငံကိုအသိအမှတ်ပြုကျင်ပါတယ်လို့ The Economist Magazine မှာဒီဇင်ဘာလ19ရက်နေ့စွဲနဲ့ဖော်ပြထားပါတယ်လွန်ခဲ့တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအာဏာရှင်အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ပုံတွေကတော့မှစာနယ်ဇင်းတွေထဲမှာဖော်ပြခဲ့မရှိခဲ့ဘူးလို့ The Economist ကကြေညာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီဟာရွေးကောက်ပွဲတွေမှာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တာကိုဖော်ပြထားပါတယ်။အထူးအခွင့်အရေးကြီးတွေရထားတဲ့စစ်တပ်ကလည်းအာဏာကိုခိုးဝေပေးဖို့အစဉ်သင့်ရှိနေပုံရတယ်လို့ The Economist ကဆိုပါတယ်။ဆိုရတဲ့အခြေအနေမျိုးရောက်သွားနိုင်စေရှိပြီးရိုဟင်ဂျာတွေနဲ့လူနည်းစုတွေကိုစူးစူးရရပြုမှုဆက်ဆံတာတွေကတော့ရှိနေလို့မယ်လို့ထောက်ပြထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီနဲ့အလားတူပုံစံတစ်ခုစီအသွင်ကူးပြောင်းသွားတာကတော့ဘယ်သူမှမစိုးတွေးထင်နိုင်တာတဲ့ပုံမြင်နေတာကြောင့်မြန်မာနိုင်ငံဟာဒီအသိအမှတ်ပြုမှုကိုရောက်သွားပါတယ်လို့ The Economist Magazine ကရေးထားပါတယ်။အာဂရိလိုက်ဆောင်မှုတွေနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးတာတွေကိုခံနေရတယ်လို့ကောလာဟလတွေထွက်နေပြီးလူမြင်ကွင်းကပျောက်ကွယ်နေတဲ့တရုတ်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်တဦးဟာသူ့ကုမ္ပဏီရဲ့အဆိုအဖြစ်အမေရိကန်ပြည်ထောင်စုမှရောက်နေပါတယ်။ကောက်ကွန်ချန်းဟာအခုလိုလို့စဲမှာအလုပ်ကိစ္စတွေနဲ့နယူးယောက်မြို့မှာရောက်နေပြီးနောက်ပိုင်းမှာသူဟာကနေဒါနဲ့ဘာဟာမားစ်ကျွန်းတွေကိုသွားမယ်လို့သူ့ရဲ့ Forsan Group ကုမ္ပဏီကတရုတ်လူမှုကွန်ရက်စာမျက်နှာတွေမှာတောက်ကြနေကပြောထားပါတယ်။တဘာဝပတ်ဝန်းကျင်ညံအောင်လုပ်မှုတွေနိုင်ငံတကာရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Torwin Dutch Shell ကုမ္ပဏီကိုနိုင်ဂျီးရီးယားလယ်သမားတွေတရားစွဲဆိုနိုင်တယ်လို့ Netherlands အယူခံတရားရုံးတစ်ခုကအဆုံးဖြတ်လိုက်ပါတယ်။ကွယ်လွန်သူခရီးယန်တရားရင်ကြီး Mother Teresa နဲ့ဆက်ဆက်တဲ့ဒုတိယမြောက်ထူးခြားဆန်းကျယ်ဖြစ်ရတဲ့ကုကိုပိုယမ်မင်းကြီးဖရန်စစ်စကာအတိအမှတ်ပြုလိုက်ပြီးလို့ဗာတီကန်နန်းတော်ကပြောပါတယ်။ဒါကြောင့်သီလရင်မာသာထရီဆာကိုသူတော်စင်ပြေဂုဏ်ပြုချင်းမြောက်ဖို့လမ်းပွင့်သွားပါပြီခင်ဗျာ
။တော့ကြနေ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုကျော်ကျော်သိန်းတင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုဂီဖြစ်ပါတယ်ရှင်။
VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်စမတ်ဖြစ်ပါစေ။ကျေးမခွာညိုပါရှင်။
This program has come to you from the Voice of America, Washington.